Welcome to the Voice of America in Burmese.
Jadi mingla apya pya ne pye soun ne ma ne khin pye ja ma de kya. VOA American Dan ye 2018 khu ne zon la 23 ye chine ni ma ne khin season ne go American Pyrong Su Washington DC myu ro ga ni line meter 24 40 51 ga ni dai yai thol lwin ni de lo VOA ye Facebook sa myin na ga ba dai yai twin set pye ni ba de kya.ကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါ
ကျွန်တော်ကြောင်းလဲမှာအမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ထိပ်သီးဆွေးနွေးပွဲတွေ့ဆုံမှုဖြစ်ပေါ်ရေးကြိုးပမ်းနေကြတဲ့အကြောင်းနောက်တစ်ခါမြန်မာစစ်အရာရှိနဲ့နေကြားဆောင်ရဲအရာရှိစုစုပေါင်း9ဦးကို EU ဥရောပသမ္မတကရေးယူဒဏ်ခတ်ဖို့အစီအစဉ်နေတဲ့အကြောင်းနဲ့မနေ့တုန်းကအကြိတ်နဲ့ကစားခဲ့ကြတဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေအကြောင်းကိုမဲ့အင်ဂျင်နီယာတူတင်ဆက်တော်ဖို့ရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာမြောက်ကိုရီးယားကနျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်ဟာထင်ရှားတာနဲ့စန့်ကျင်ဘက်ဖြစ်နေလိမ့်မယ်လို့လေ့လာသူတွေကသုံးသပ်နေတဲ့အကြောင်းနဲ့မလေးရှားနိုင်ငံမှာတော့သတင်းမီဒီယာလွတ်လပ်ခွင့်အပိုင်းမှာအပြောင်းအလဲတွေဘယ်လိုရှိလာနိုင်ပါသလဲ
It was definitely you know outright censorship because the government could say to and would say to the print and
သတင်းနေပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူကဘာဖလားဘောလုံးပွဲသုံးသပ်ချက်နဲ့ကမ္ဘာရေနံဈေးကွက်အလားအလာတွေကိုလည်းနားဆင်ရမှာပါအခုတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါဦးဗျာ
ဂေါတီမာလာနိုင်ငံကနေပြီးတော့အမေရိကန်ပြည်ထောင်စုတဲကိုရောက်လာခဲ့ကြတဲ့သားအမိ2ဦးအမေရိကန်နေဆက်မှာပြီးခဲ့တဲ့လကတည်းကခွဲခွာပြီးနေခဲ့ကြရတာမနေ့ကစောစောပိုင်းမှာတော့အတူပြန်ဆောင်ခဲ့ကြပါပြီမေရီလန်းပြည်နယ်ဘော်လ်တီမိုးနိုင်ငံကလေစိတ်မှာမနေ့က9နှစ်အရွယ်သားဖြစ်သူနဲ့သူ့ရဲ့မိခင်ပြန်ဆောင်ခဲ့ကြတာပါအမေရိကန်ပြည်ထောင်စုတရားရုံးကိုအမေဖြစ်သူကတရားစွဲခဲ့တဲ့အမှုမှာလွန်ခဲ့တဲ့တရက်တုန်းကပဲသားဖြစ်သူကိုပြန်လွှတ်ပေးဖို့အမေရိကန်တရားရေးဝန်ကြီးဌာနကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီသားမိဟာအမေရိကန်နေဆက်ကိုဖျက်ချော်ပြီးတက်ဆက်ပြည်နယ်ထဲမှာနေထိုင်ခဲ့ပါတယ်။အဲ့ဒီကနေပြီးတော့အမေရိကန်နိုင်ငံမှာနေထိုင်ခွင့်ရဖို့နိုင်ငံရေးခလုံးွင့်ရှောက်ထားခဲ့တာပယ်ချခံခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုတဲကိုမက္ကဆီကိုနိုင်ငံတဲကနေပြီးတော့တရားမဝင်ရောက်လာခဲ့ကြတဲ့မိသားစုတွေကိုမိဘနဲ့သားသမီးသီးခြားစီခွဲမထားဖို့အစိုးရဌာနတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့တုန်းကပဲညွှန်ကြားထားခဲ့ပါတယ်။သမ္မတကတော့မလနီယာထရမ့်တက်ဆက်စ်ပြည်နယ်မှာရှိနေတဲ့ထိန်းသိမ်းစခန်းတစ်ခုမှာအဖမ်းခံထားရတဲ့ကလေးတွေကိုကြာသပတေးနေ့ကတောကြည့်နေတော့မှာပဲသမ္မတထရမ့်ကသူ့ရဲ့အစိုးရအဖွဲ့ကိုကလေးတွေနဲ့မိဘတွေကိုအတူရှိနေစေချင်တယ်လို့ပြောခဲ့တာပါ။လွန်ခဲ့တဲ့ AP လကတည်းကမိဘတွေနဲ့ခွဲခွာပြီးနေနေခဲ့ကြရတဲ့ကလေးပေါင်း 2,300 ကျော်ကိုသူတို့ရဲ့မိဘတွေနဲ့အတူပြန်ဆောင်နိုင်ရေးအစီအစဉ်ကတော့ချက်ချင်းဖြစ်နိုင်မယ်သဘောတော့မရှိပါဘူး
။ American သွင်းကုန်တွေအပေါ်ဥရောပသမဂ္ဂဘက်ကအခွန်ကောက်ခံတာကိုလက်တုံ့ပြန်တဲ့အနေနဲ့ဥရောပနိုင်ငံတွေမှာတက်ဆင်ပြီးတင်သွင်းလာမဲ့မော်တော်ကားတွေအပေါ်အခွန် 20 ရာခိုင်နှုန်းကောက်ခံဖို့ American သမ္မတ Donald Trump ကချိန်ချောက်ပြောဆိုလိုက်ပါတယ်။တောက်ကြနေက American သွင်းကုန်တွေအပေါ်ဥရောပသမဂ္ဂရဲ့အခွန်ကောက်ခံမှုစတင်တက်ရောက်တဲ့နေ့မှာပဲသမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက် Twitter အကောင့်မှာဥရောပသမဂ္ဂကအဲ့ဒီလိုသွင်းကုန်ခွန်ကောက်ခံမှုပြန်ပြီးမရုပ်သိမ်းဘူးဆိုရင်အမေရိကန်ကိုတင်သွင်းလာမဲ့ကားပစ္စည်းအစိတ်ပိုင်းတွေနဲ့တိစောက်တက်စင်မဲ့မော်တော်ယာဉ်တွေအပေါ်မှာသွင်းကုန်ကွန်20တိုးမြင့်မှာဖြစ်တယ်လို့ရေးသားချိန်ချောက်ခဲ့တာပါအမေရိကန်ကိုတင်သွင်းတဲ့ကားတွေနဲ့ကားစိတ်ပိုင်းပစ္စည်းတွေဟာနိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်မှုဖြစ်စေသလားဆိုတာစုံစမ်းစစ်ဆေးနေတာကိုလာမယ့်ဇူလိုင်လဒါမှမဟုတ်ဩဂုတ်လအတွင်းမှာစူးစီးတင်ပြဖို့အမေရိကန်စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနအနေနဲ့အစီအစဉ်ရှိကြောင်းစီးပွားရေးဝန်ကြီး Wilbur Ross ကကြေညာပြီးနောက်တစ်ရက်မနေ့တောက်ကြနေ့မှာသမ္မတထရန့်ကအဲ့ဒီလိုရေးသားခဲ့တာဖြစ်ပါတယ်ဒီလိုသွင်းကုန်ကွန်တိုးမြင့်ကောက်ခံမဲ့ကိစ္စဟာအမေရိကန်အပါအဝင်ဥရောပနိုင်ငံတွေကိုပါအကျိုးရုပ်စေမယ်လို့မော်တော်ကားစီးပွားရေးလုပ်ငန်းကျွမ်းကျင်သူတွေကသတိပေးထားပါတယ်ဥရောပသမဂ္ဂဘက်ကအခွန်တိုးမြင့်ကောက်ခံခဲ့တဲ့အမေရိကန်သွင်းကုန်တွေကတော့ဂျင်းအဝတ်ထယ်ရီအရက်တွေမော်တော်ဆိုက်ကယ်တွေအပါအဝင်ဒေါ်လာတန်းနဲ့ချီတန်တဲ့အမေရိကန်နိုင်ငံထုတ်ကုန်ပစ္စည်းတွေဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးအကြံပေးJohn Bolton လာမဲ့သတင်းပတ်တဲ့ရုရှားနိုင်ငံကိုအလဲပတ်ရောက်လာတဲ့ခါမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲတစ်ခုဖြစ်ပေါ်အောင်ရုရှားအစိုးရအရာရှိတွေတိုင်ပင်ဆွေးနွေးနေကြတယ်လို့ Test ရုရှားသတင်းဌာနကဖော်ပြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတပူတင်တို့အကြားမှာထိပ်သီးဆွေးနွေးပွဲတစ်ခုလာမဲ့လအတွင်းပေါ်ပေါ်ရေးကြိုးပမ်းမှုဘုတ်စီစဉ်တဲ့ကိစ္စကိုရုရှားနဲ့အမေရိကန်အမျိုးသားချန်ပီဂျွန်ဘော်တန်ရောက်လာမယ်ဆိုတာဒီအမှန်ပဲလို့ရုရှားစုအဘက်ကကြာသပတေးနေ့တုန်းကအတည်ပြုချက်ပေးပါတယ်။ဂျွန်ဘော်တန်ဟာလာမယ့်ပတ်ထဲမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂီရိုဂော့ဖ်နဲ့လည်းတွေ့ဆုံမယ်လို့ရုရှားက RIA သတင်းဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ Writers သတင်းမှာမင်းတို့ကဖော်ပြပါတယ်။ John Bolton ဟာဇွန်လ25ရက်ကနေပြီးတော့28ရက်အတွင်းလန်ဒန်နဲ့ရောမမှာ American ရဲ့မဟာမိတ်တွေနဲ့အမျိုးသားလူညွန်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပြီးတော့ Russia နဲ့ American သမ္မတနှစ်ဦးကြားထိပ်သီးဆွေးနွေးမှုဖြစ်ပေါ်ရေးကိစ္စစီစဉ်ဖို့ Russia ကိုခီးဆက်မယ်လို့အမျိုးသားလူညွန်ရေးကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ် Garrett McQuest ကTwitter လိုမျိုးကိစ္စမှာရေးသားဖော်ပြပါတယ်။လာမယ့်လအတွင်းသမ္မတ Trump ရဲ့ဥရောပခီးစဉ်မှာ Russia နဲ့ American ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်လာနိုင်တယ်လို့အမည်မဖော်လိုတဲ့သတင်းရောက်ကိုကိုကားပြီးတော့သတင်းတွေမှာဖော်ပြနေပါတယ်။ခေါင်းဆောင်တို့ဟာ Belgium နိုင်ငံ Brussels မြို့မှာဇူလိုင်လ17ရက်နေ့စနေနေ့မှာကျင်းပမယ့် NATO ထိပ်သီးဆွေးနွေးပွဲမတိုင်ခင်ဖြစ်ဖြစ် NATO ဆွေးနွေးပွဲအပြီးနှစ်ရက်ကြာသမ္မတ Trump ဗတိန်ကိုသွားတဲ့ခါမှာဖြစ်ဖြစ် Russia သမ္မတ Putin နဲ့ထိပ်သီးဆွေးနွေးမှုဖြစ်လာနိုင်တယ်လို့လည်းသတင်းတွေမှာဖော်ပြနေကြပါတယ်။
American ပြည်ထောင်စုမှာဖြစ်နေတဲ့ဆွေးရွေးစည်းရဲနွမ်းပါမှုနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အစည်းအခမ်းစာဟာအတိတ်ပဲလုံးဝမရှိဘူးလို့ကုလသမဂ္ဂဆိုင်ရာ American သံမတ်ကြီး Nikki Haley ကကြာတာပတေးနေ့ကပြောကြားခဲ့ပါတယ်။ဇွန်လအစောပိုင်းကထုတ်ပြန်တဲ့အဲ့ဒီကုလသမဂ္ဂရဲ့အစည်းအခမ်းစာမှာ American နိုင်ငံအတွင်းစီးပွားရေးအရမညီမျှမှုကိုမိမောင်းထိုးဖော်ပြထားပြီးသမ္မတ Trump အစိုးရရဲ့မူဝါဒဟာနိုင်ငံရဲ့စည်းရဲချမ်းသာကွာဟမှုကိုပိုပြီးဆိုးရွားစေတဲ့အပြင်စည်ရဲသားတွေကိုပုံမထိခိုက်စေတယ်လို့ဆွဆွဲထားပါတယ်။အလုံးလက်မဲ့ဖြစ်သူတွေအတွက်အကာအကွယ်ပေးမထားဘူးလို့လည်းဆိုပါတယ်။ American ပြည်ထောင်စုဟာဖွံ့ဖြိုးပြီးနိုင်ငံဖြစ်ပေမဲ့ဝင်ငွေနဲ့ချမ်းသာမှုကွာဟချက်ကြီးမားနေကြောင်းနဲ့လူသန်းပေါင်း40ဟာလက်ရှိမှာစည်ရဲနွမ်းပါတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။အခြားချမ်းသာတဲ့ဒီမိုကရေစီနိုင်ငံတွေနဲ့နှိုင်းယှဉ်ရင် American နိုင်ငံသားတွေရဲ့တက်တန်းဟာတူတောင်းပြီးနာမကျန်းတဲ့သူပိုပြီးများတယ်လို့အစည်းအခမ်းစာမှာဖော်ပြထားပါတယ်။ American သံမတ်ကြီး Nikki Haley ကတော့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကိုရေးသားပေးပို့တဲ့အစာမှာတော့သမ္မတအပါအဝင်လွှတ်တော်အမတ်တွေပြည်နယ်အုပ်ချုပ်ရေးမှုတွေမြို့တော်ဝင်တွေမြို့အုပ်ချုပ်ရေးကောင်စီတွေအနေနဲ့စည်ရဲမွဲတေမှုကိစ္စကိုနေ့စဉ်နဲ့အမျှဖြေရှင်းကင်တွယ်ဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်ရှင်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဗီအိုရဲ့စနေမနက်ခင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့နားဆင်နေရတာပါရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရအောင်လှုပ်ဆောင်ခဲ့မှုနဲ့မြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့အရာရှိစုစုပေါင်း9ဦးကိုရေးယူတံခတ်ဖို့ဥရောပသမဂ္ဂကနေစီစဉ်လိုက်ပြီးလို့ဇွန်လ22ရက်နေ့ထုတ် The Wall Street Journal မှာဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်မပြုတဲ့မြန်မာအစိုးရရဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ရဲ့သူတို့ရဲ့လောက်ရတဲ့နဲ့ပတ်သက်ပြီးတော့ပြစ်ဒဏ်ခတ်တဲ့ဆောင်ရွက်မှုတွေကိုဥရောပသမဂ္ဂအဖွဲ့ခေါင်းဆောင်တွေကအပြောသက်သက်မဟုတ်ပဲလက်တွေ့ပြမဲ့သဘောပဲလို့တန်တမန်တွေရဲ့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းမှာဖော်ပြထားတာပါပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကမြန်မာနိုင်ငံကိုလက်နက်ရောင်းချရေးပိတ်ပင်မှုကို EU ဖွဲ့ကတက်တန်းထတ်တိုးခဲ့တာရဲ့နောက်ဆက်တွဲလောက်ရအနေနဲ့အခုလုံခြုံရေးအရာရှိ9ဦးကို EU တန်ခတ်ဖို့ဆုံးဖြတ်ခဲ့တာပါဒီဆုံးဖြတ်ချက်ကိုတင်းလာနေမနဲ့ခင်ဥရောပသမဂ္ဂနိုင်ငံကြားရေးဝန်ကြီးတွေလူဇင်ဘတ်နိုင်ငံမှာတွေ့ဆုံကြတဲ့အခါမှာတရားဝင်ချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုပြစ်ဒဏ်ခံရမဲ့သူတွေကဘယ်သူတွေလဲဆိုတာကိုတော့မသိရသေးပါဘူး
။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်အောင် IS စစ်သွေးကြအဖွဲ့ကိုအားပေးထောက်ခံမှုနဲ့တရားရင်ဆိုင်နေရတဲ့အင်ဒိုနီးရှားနိုင်ငံကအစ္စလာမစ်ခေါင်းဆောင်တအုပ်ကိုမြို့တော်ဂျာကာတာတရားရုံးတစ်ခုကတောက်ကြနေကပဲတည်တံ့ချမှတ်ခဲ့ပါတယ်။အမန်အဗ်ဒူရာမန်လို့ခေါ်တဲ့အစ္စလာမ်ဘာသာရေးခေါင်းဆောင်ဟာနိုင်ငံတွင်းအကြမ်းဖက်တိုက်ခိုက်မှု၅ခုကိုဇက်တိုက်ဖြစ်ပေါ်အောင်ထောင်ထဲကနေစီစဉ်ခဲ့မှုနဲ့ပတ်သက်ပြီးဂျကာတာတောင်ပိုင်းခရိုင်တရားရုံးကနေတည်တံ့ချမှတ်ခဲ့တာဖြစ်ပါတယ်ရှင
်။ဇွန်လ20ရက်ကကစားခဲ့ကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စု E ကဘရာဇီးနဲ့ကော့စတာရီကာအသင်းတို့ကအရင်ဆကစားပါတယ်။အဲ့ဒီပွဲမှာဘရာဇီးကငိုကိုမရှိနဲ့အနိုင်ရခဲ့ပါတယ်။အဲ့ဒီငကိုကိုပွဲပြီးချိန်မိနစ်60ကျော်မှတွင်းယူခဲ့တာပါနောက်ဆုံးလုံးကတော့ဘရာဇီးရဲ့ရှေ့တန်းတိုက်စစ်မှုနေမာကတွင်းခဲ့တာပါကမ္ဘာကျော်ဘရာဇီးအသင်းဟာကော့စတာရီကာအသင်းကိုအနိုင်ရဖို့အကြိတ်နဲ့ကစားခဲ့ရပါတယ်ပွဲပြီးဆုံးနဲ့ခရမှုတ်လိုက်တဲ့အချိန်မှာတော့ဘရာဇီးတိုက်စစ်မှုနေမာကွင်းခလေကောင်မှာငိုခဲ့ပါတယ်မိနစ်ကဒုတိယကစားပွဲကတော့အုပ်စုဒီကနိုင်ဂျီးရီးယားနဲ့အိုက်စ်လန်ပွဲပါအဲ့ဒီပွဲမှာနိုင်ဂျီးရီးယားကငကိုကိုမရှိနဲ့နိုင်ရခဲ့ပါတယ်ပွဲပြီးကနေမှအိုက်စ်လန်အသင်းတွေပယ်နယ်တီတွန်းရခဲ့ပေမဲ့လည်းဝင်အောင်မသွင်းနိုင်ခဲ့ပါဘူးဂိုးဘောကနေကြော်သားပါတယ်မနေ့ကကစားခဲ့တဲ့နောက်ဆုံးပွဲကတော့ဆာဗီးယားနဲ့ဆွစ်ဇာလန်အသင်းမှာဆွစ်ဇာလန်ကနေပြီးတော့ငိုတကူနဲ့နိုင်ပါတယ်ပွဲစပြီး9မိနစ်ကြာမှာဆာဗီးယားကတလုံးဆက်သွင်းပါတယ်ဆွစ်ဇာလန်ရဲ့ချေပါကိုဒုတိယပိုင်းအစမှာပြန်သွင်းခဲ့ပါတယ်ပွဲပြီးကနေနောက်ဆုံးမှာ နောက်ဆုံးမိနစ်မှာဆွစ်ဇာလန်ကအနိုင်ကိုးဦးကိုသွင်းခဲ့တာပါဒီပွဲကလည်းအချိန်နဲ့ကစားခဲ့တဲ့ပွဲကောင်းတစ်ပွဲပါပဲမနေ့ပြန်စောလာ23ရက်မှာကစားကြမယ့်အသင်းတွေကအုပ်စုကြီးကဘယ်လ်ဂျီယမ်နဲ့တူနီရှားအုပ်စု F ကတောင်ကိုရီးယားနဲ့မက္ကဆီကိုဂျာမန်နဲ့ဆွီဒင်တို့ဖြစ်ကြပါတယ်
ပြည်မျိုးတွေကိုစုံစမ်းစစ်ဆေးရမှာဆယ်လူလာဖုန်းရှိနေတဲ့နေရာအချက်လက်ကိုရရှိဖို့ရဲအာဏာပိုင်တွေအနေနဲ့ရှာဖွေခွင့်ဝေရန်အမိတ်လိုအပ်တယ်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကတောက်ကြနေကအမိတ်ချမှတ်လိုက်ပါတယ်။ဆယ်လူလာဖုန်းတာဝါတိုင်တွေကတဆင့်ဖုန်းကုမ္ပဏီတွေကဖမ်းယူထားတဲ့အချက်တွေကိုအမေရိကန်ဖွဲ့စည်းပုံခြေခံဥပဒေအရအကာအကွယ်ပေးရမှာဖြစ်တယ်လို့ထောက်ခံမဲ၅မဲ၊ကန့်ကွက်မဲ၄မဲနဲ့တရားရုံးချုပ်ကအတည်ပြုဆုံးဖြတ်ပေးလိုက်တာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်အမိတ်အရရဲအာဏာပိုင်တွေအနေနဲ့အမှုကိစ္စအတော်များများမှာတရင်အချက်လက်ရယူဖို့ရှာဖွေရေးဝန်ရမ်းကိုမဖြစ်မနေယူရမှာဖြစ်ပါတယ်ရှင
်စနေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်အင်ဂျီနိုင်တို့ပြောပြခဲ့ကြတာပါအခုတော့နိုင်ငံတကာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်အမေရိကန်ရဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စလှုပ်ဆောင်မှုတွေမှာထွက်ပေါ်လာမဲ့ရလဒ်ကထင်ထားတာနဲ့ဆန့်ကျင်မဲ့ဖြစ်နေလိမ့်မယ်လို့လွှဲလာသုံးသက်သူတွေကခန့်မှန်းနေပါတယ်။နျူကလ িয়ার ဖျက်သိမ်းရေးကိုအပြည့်အဝလှုပ်ဆောင်ဖို့လုပ်ငန်းတွေမြန်မြန်ဆန်ဆန်အကောင်အထည်ပေါ်ဖို့တောင်းဆိုမှုတွေရှိနေပေမဲ့အခုချိန်ထိတော့ထူးခြားတဲ့တိုးတက်မှုမမြင်ရသေးပါဘူး။ VOA သတင်းတော့ Brian Fedden ပေးပို့တဲ့သတင်းလွှာကိုကိုကျော်အောင်လွင်ကပြောပြပါမယ်။
နျူကလ িয়ার လက်နက်အစီအစဉ်တွေဖျက်သိမ်းဖို့မြောက်ကိုရီးယားကိုအမေရိကန်ဘက်ကတွန်းတွန်းထိုးထိုးပြောဆိုနေတဲ့ကိစ္စမှာဖျက်သိမ်းရေးလုပ်ငန်းစဉ်တွေမြန်မြန်ဆန်ဆန်ဖြစ်ပေါ်တိုးတက်လာအောင်နိုင်ငံရေးရဖိအားတွေအမေရိကန်အတွက်ကြီးမားလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ
် It's because it actually creates incredibly
နျူကလ িয়ার ဖျက်သိမ်းရေးအစီအစဉ်လှုပ်ဆောင်မှုတွေကပြဿနာရဲ့ပမာဏကိုရော့ကျသွားအောင်လုပ်တဲ့နေရာမှာမလုံးတွေမှားပြီးပေးခဲ့တယ်လို့ဖြစ်နေပါတယ
်အဲ့ဒါက CSIS လို့ခေါ်တဲ့ Washington DC ခြေစိုက်နိုင်ငံတကာလေ့လာရေးနဲ့မဟာဗျူဟာအဖွဲ့ကနျူကလ িয়ার ဆိုင်ရာလုံခြုံရေးအကြံပေး Rebecca Harshman ကစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့မြောက်ကိုရီးယားအမေရိကန်ထိပ်သီးဆွေးနွေးပွဲအပေါ်လေ့လာအကဲဖြတ်တဲ့ဆွေးနွေးပွဲမှာပြောသွားခဲ့တာပါမြောက်ကိုရီးယားကောင်ဆောင် Kim Jong Un ကတော့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်ကိုအပြည့်အဝလှုပ်ဆောင်သွားမှာတေချာတဲ့အကြောင်းစင်ကာပူထိပ်သီးဆွေးနွေးပွဲမှာသမ္မတ Trump နဲ့သူတွေ့ဆုံခဲ့တော့ကထပ်ပြီးတော့တီးပြုပြောဆိုခဲ့ပါတယ် Kim Jong Un ရဲ့ပြောဆိုချက်ဟာလက်နက်တွေကိုလုံးဝဖျက်သိမ်းမယ်ဟုတ်မဟုတ်စစ်စစ်တီးပြုနိုင်မယ်နောက်ကြောင်းကိုပြန်မလှည့်နိုင်ဘူးလို့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကနားလည်ထားကြပါတယ်။ဒီချင်းနေနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံသားဝင်ကြီးခန်ကွမ်ဝါကဗုဒ္ဓဟူးနေ့ကရှင်းပြပါတယ
်။ Complete denuclearization is the goal.
ဒီမှန်ချက်ကတော့နျူကလ িয়ার နဲ့အစီအစဉ်လုံးဝဖျက်သိမ်းဖို့ပါပဲ။ဒီမှန်ချက်ပြည့်မီအောင်အကောင့်ထဲဖောတဲ့နေရာမှာဖျက်သိမ်းမှုတွေတကယ်လုံမလို့အခြေအနေတွေကိုစီစစ်ပြီးအတီးပြုဖို့နဲ့နောက်ကြောင်းပြန်မလှည့်နိုင်အောင်လှုပ်ဆောင်ဖို့ဆိုတဲ့နိလန်းတွေနဲ့လှုပ်ဆောင်သွားမှာပါ။အခုလှုပ်ရမယ့်အလုပ်ကတော့ရီမန်းကျဲပြည့်မြောက်အောင်အဲ့ဒီနိလန်းတွေကိုဘယ်လိုလှုပ်ဆောင်ကြမလဲဆိုတာပါပဲ
။နျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်အကောင့်ထဲဖော်မှုတိတိတသားတိုးတက်မှုတွေမရှိမချင်းနိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေမြောက်ကိုရီးယားကိုဆက်ပြီးတော့လှုပ်ထားဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကဆုံးဖြတ်ထားကြပါတယ်။မြောက်ကိုရီးယားဘက်ကတော့တစင်မီတစင်ချင်းကပ်လှုပ်ဆောင်တာမျိုးဖြစ်စေနေတာပါ။မြောက်ကိုရီးယားဘက်ကတိုးတက်မှုတွေလှုပ်ရင်လှုပ်တဲ့လောက်ဖိအားတွေယော့လာနိုင်မယ်ဆိုတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့အထူးကြံပေးပုဂ္ဂိုလ်မွန်ချောင်အင်းကပြောပါတယ
်ဘူခန်ဒီကကိုင်းနူတရားဟက်ထန်ဒူရတင်တ
ယ်အဲလိုမြောက်ကိုရီးယားဘက်ကလုပ်ငန်းစဉ်အစာပိုင်းမှာမစ်ဆိုင်ဒုံးကျည်ထိပ်ဖြူတွေဒါမှမဟုတ်တိုက်ချင်းပစ်ဒုံးကျည်ကိုဆွတ်လွတ်မယ်ဆိုရင်ကုလသမဂ္ဂလူမျိုးရေးကောင်စီကနေမြောက်ကိုရီးယားကိုအရေးယူပိတ်ဆို့ထားတာတွေကိုဆော့ချတာဒါမှမဟုတ်တစိတ်တပိုင်းရုပ်သိမ်းတာမျိုးတောင်လှုပ်လာနိုင်ပါတယ
် CSIS အဖွဲ့ရဲ့နျူကလ িয়ার ဆိုင်ရာလုံခြုံရေးကြံပေး Rebecca Harshman ကတော့မြောက်ကိုရီးယားကိုတော်တော်မယုံနိုင်ပဲဖြစ်နေတာပ
ါ I prefer to look at it and say I don't trust North Korea
ကျမကကိုရိုင်းမြင်ရမှာပဲပြောချင်တာပါမြောက်ကိုရီးယားကိုကျမမယုံပါဘူးတစင်ကြီးတစင်းဆိုတဲ့ကိစ္စမှာစွန့်စားပြီးလောက်ရတာမျိုးတွေကိုကျမကရော့စေချင်ပါတယ်ကျမတို့နဲ့ကျမတို့ရဲ့မဟာမိတ်တွေအပေါ်မြောက်ကိုရီးယားဘက်ကလှုပ်ဆောင်လာမယ့်ကိစ္စတွေကိုရော့စေချင်ပါတယ်အခြေခံကြတဲ့နိုင်ငံရေးအခြေအနေတွေနဲ့မြောက်ကိုရီးယားအစိုးရရဲ့သဘာဝပြောင်းလဲလာတာကိုကျမမမြင်ရမချင်းမြောက်ကိုရီးယားကိုကျမယုံကြည်မှာမဟုတ်ပါဘူ
းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်စမ်းသပ်ရေးစခန်းကြီး၄ခုကိုဖောက်ခွဲဖျက်ဆီးခဲ့ပြီဖြစ်လို့တဟာနျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်စနေတဲ့သဘောပဲလို့ကြာတာရီးနေတုန်းကပြောလာပါတယ်ဒါပေမဲ့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ထူးထူးခြားခြားလှုပ်ဆောင်တာတွေကိုသူသိထားတာမရှိဘူးလို့ပြောနေပါတယ
်ကိုကျော်လင်းပြောပြခဲ့တာပါအခုတော့မလေးရှားကသတင်းလွတ်လပ်ခွင့်အခြေအနေကိုကြည့်ရအောင်ပါမလေးရှားနိုင်ငံမှာမေလတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ လက်ရှိအာဏာရပါတီမမျှော်လင့်ဘဲရှုံးနိမ့်သွားခဲ့တာကြောင့်ညုံမောင်းအစိုးရသည့်ပေါ်ထွက်လာရုံနဲ့မကဘဲအရင်အစိုးရလက်ထက်ကထင်းချုပ်ခံရတဲ့မီဒီယာဘက်ပိုင်းမှလည်းကြီးမားတဲ့ပြောင်းလဲမှုတွေထွက်ပေါ်လာနိုင်ပါတယ် VOA သတင်းတောက် Dave Grumnebon မလေးရှားနိုင်ငံကနေပေးပို့တဲ့သတင်းလွှာကိုတော့ကိုဇော်ဝင်းလှိုင်တင်ပြထားပါတယ
်မလေးရှားနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်အတွက်အာယုံဦးရောက်တော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့မလေးရှားကင်နီသတင်းဌာနရဲ့ရုံးနေမှာစိတ်အားထက်သန်မှုတွေဖြစ်ပေါ်နေပါတယ် Steven Gunn ဟာမလေးရှားကင်နီသတင်းဌာနရဲ့ Editor ချုပ်ပ
ါ I am pretty optimistic that you know somehow things will be different
ပြောင်းလဲတစ်ခုခုဖြစ်လာလိမ့်မယ်ဆိုတဲ့ယုံကြည်ချက်ကျွန်တော်မှရှိနေပါတယ်ဒါပေမဲ့ပြောဖို့တော့စောပါသေးတယ
်စောလွန်သေးတယ်လို့ပြောရတဲ့အကြောင်းရင်းကတော့မလေးရှားနိုင်ငံဗြိတိရှားလက်အောက်ကလွတ်လပ်ရေးရပြီးတဲ့နှစ်ပေါင်း60ကျော်အတွင်းမေလာတုန်းကကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲမှာအတိုက်ခံပါတီကပထမဆုံးအကြိမ်အနိုင်ရလိုက်တဲ့အတွက်ဖြစ်ပါတယ်။တိုင်းပြည်အတွင်းကအထင်ကရသတင်းဌာနတွေအများစုဟာအစိုးရရဲ့ထိန်းကွပ်မှုအောက်မှာဆဲဆုနှစ်ပေါင်းများစွာရှိနေခဲ့ကြတာပါ။သတင်းမီဒီယာကိုနိုင်ငံရေးပါတီနဲ့သူတို့နဲ့နှိစက်တဲ့စီးပွားရေးအတိုင်းဝိုင်းတို့ကထိန်းချုပ်ထားတဲ့အပြင်အစိုးရပိုင်းသတင်းဌာနကလည်းရှိနေပြန်တာပါ။အစိုးရကချမှတ်ထားတဲ့မူဝါဒတွေနဲ့တပြေးညီမဖြစ်တဲ့မလေးရှားကင်နီလိုပုဂ္ဂလိကသတင်းဌာနတွေလုပ်ငန်းလိုင်စင်ရဖို့ခက်ခဲအောင်အာဏာပိုင်တွေကဖန်တီးထားကြောင်းနော့တင်ဟမ်မလေးရှားတက္ကသိုလ်က Guardian 3 Funky Test Swaran ကပြောပါတယ
် It was definitely you know outright censorship because the government could say too and would say
သတင်းတစ်ခုကိုပုံနှိပ်တင်ပြဖို့ဒါမှမဟုတ်အသံလွှင့်ဖို့အတွက်အစိုးရကခွင့်ပြုရမပြုဘူးဆိုတဲ့ဆုံးဖြတ်ပိုင်ခွင့်ရှိနေတာကြောင့်ဒါဟာဆန်ဆာဖြတ်တောက်မှုပဲဖြစ်ပါတယ်
။ဥပမာအားဖြင့်ရွေးကောက်ပွဲရှုံးနိမ့်ပြီးယာရုကနှုတ်ထွက်သွားခဲ့ရတဲ့ဝန်ကြီးချုပ်နာဂျစ်ရာဇတ်အပေါ်အဂတိလိုက်စားမှုဆိုင်ရာစွပ်စွဲချက်တွေနဲ့ပတ်သက်လို့ပင်မရေးစီကြောင်းထဲမှာရှိနေကြတဲ့အဓိကသတင်းဌာနကြီးတွေကရှော့ပေါ်ပြီးပြောတာမျိုးရှိတယ်လို့မဟုတ်ပါဘူးလို့ညင်းဆိုတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲကေဗင်ခေါ်လိုမဲဆန္ဒရှင်တွေကမလေးရှားကင်နီလိုတခြားသတင်းဌာနတွေရဲ့တင်ပြမှုကိုကြည်လာကြတာပါ
People do generally do not trust the mainstream media before the general election.
ပင်မရေးစီးကြောင်းထဲမှာရှိနေတဲ့အဓိကသတင်းဌာနတွေကိုထွေထွေရွေးကောက်ပွဲမတိုင်ခင်မှာလူတွေကသိမ့်မယုံကြပါဘူး။ဒါကြောင့်လူတွေကအင်တာနက်ပေါ်မှာတခြားသတင်းဌာနတွေနဲ့ပိုပြီးမျှမျှတတရှိတဲ့သတင်းတွေကိုရှာဖတ်လို့ရှိပါတယ်
။ညွန်မောင်းအစိုးရတက်ကတော့လွတ်လပ်စွာပြောဆိုခွင့်ပြုမဲ့အကြောင်းမဲဆွယ်စည်းဝေးကာလမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ပေးထားတဲ့ကိရိအတိုင်းတကယ်လုပ်မယ်မလုပ်ဘူးဆိုတာကတော့မသေးကြသေးပါဘူး။လက်ရှိဝန်ကြီးချုပ်မဟာသီယာမိုဟာမက်ဟာ1982ခုနှစ်ကနေ2003ခုနှစ်အထိဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ခဲ့သူဖြစ်ပြီးသူတာဝန်ထမ်းဆောင်စဉ်ကာလအတွင်းမှာလည်းမီဒီယာတွေနဲ့ဆက်ဆံရေးမပြေလည်ခဲ့ပါဘူး။မလေးရှားကင်နီသတင်းတိုင်းမှာတော့ဝန်ကြီးချုပ်မဟာသီယာပထမအကြိမ်ဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းအပိတ်ခံလိုက်ရတဲ့ဆိုင်းငံ့ခံထားရတဲ့သတင်းတိုက်တွေအတွက်တည်တံ့တတ်မှတ်ထားတဲ့သတင်းလွတ်လပ်ခွင့်ဆိုတဲ့အနိုင်ရကြီးတစ်ခုရှိနေတာကိုအက်ဒီတာချုပ်စတီဗင်ဂန်းကထောက်ပြပြောဆိုပါတယ်။
It's pretty ironic, isn't it? I mean, you know, the fact that you have a prime minister now who, you know,
သူတို့ထူးဆန်းတယ်နော်။ဝန်ကြီးချုပ်ဖြစ်ပထမတစ်ချိန်တာဝန်ထမ်းဆောင်စဉ်ကာလမှာသတင်းမီဒီယာနဲ့ရင်းနှီးမှုမရှိခဲ့ပါဘူး။သတင်းမီဒီယာရဲ့ရန်သူဖြစ်ခဲ့တယ်ဆိုတော့ကိုကသိထားပါတယ်။အခုတော့ဝန်ကြီးချုပ်ဖြစ်သူကပြန်ရွေးခံရတယ်။သူ့နိုင်ငံဆိုတော့ကလည်းသတင်းလွှတ်ခွင့်ပေးမယ်ဆိုတဲ့အချက်ပေါ်အခြေခံပြီးနိုင်ခဲ့တယ်ဆိုတော့ထူးဆန်းနေပါတယ
်။သူတို့အနေနဲ့ကတော့အရင်အစိုးရပေါ်ထားတဲ့သဘောထားအတိုင်းပဲအစိုးရတဲ့အပေါ်မှာလည်းပြက်ပြက်သားသားဆက်ဆံသွားမယ်လို့မလေးရှားကီနီကပြောပါတယ်။ဒါပေမဲ့တိုင်းပြည်အတွင်းကသတင်းဌာနတွေအနေနဲ့ဘလို့အခင်းအကျင်းနေနဲ့အနာဂတ်မှာရင်ဆိုင်ကြရမယ်ဆိုတာကတော့ကြိုတင်ခံမှန်းလို့မရနိုင်သေးတဲ့အချက်ဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်တင်ပြခဲ့တာပါ။အခုတော့ကဘာဖလားဘောလုံးပွဲသုံးသက်ချက်ကိုနားဆင်ရပါမယ်။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကဘာဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကိုကြည့်ရင်အစင်လာကြီးတဲ့အသင်းတချို့ခြေစွမ်းမပေါ်ပဲဖြစ်နေတာကြောင့်ဒီနှစ်ကဘာဖလားပွဲဟာအခုချိန်ထိရင်ခုန်စရာနည်းနေသေးတယ်လို့မြမဘောလုံးကစားသမားဟောင်းတချို့နဲ့အားကစားကလောင်ရှင်တချို့ကသုံးသပ်ပါတယ်။ကဘာဖလားပြိုင်ပွဲ32သင်းတွေကထိတ်တန့်မဟုတ်တဲ့အသင်းတွေနှီးပညာနဲ့အသင်းစုဖွဲ့မှုအပိုင်းမှာအားကောင်းလာတာကြောင့်ပြိုင်ပွဲတွေမှာနာမည်ကြီးအသင်းတွေရှုံးနိမ့်နေရတယ်လို့သုံးသပ်ကြပါတယ်။ဒီအကြောင်းကိုနားဆင်နေပါလေ။ဇွန်လ14ရက်ကနေဒီကနေ့အထိရုရှားနိုင်ငံမှာကျင်းပလာတဲ့2018ကမ္ဘာဖလားဘောလုံးပွဲမှာပေါ်တူဂီစပိန်အသင်းပြိုင်ပွဲလောက်သာရင်ခုန်လှုပ်ရှားစရာဖြစ်ခဲ့ပြီးကြံပြိုင်ပွဲတွေကတော့အားရစရာတိမ်မကောင်းဘူးလို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြမဘောလုံးလေရွေးစင်ဟောင်းဥယျင်ထွေးကမြင်ပါတယ်
။ကမ္ဘာဖလားပွဲဆိုတာ၄နှစ်မှတစ်ကြိမ်လုပ်တဲ့ပွဲလေ။အခုချိန်ထိစပိန်နဲ့ပေါ်တူဂီပွဲတစ်ပွဲပဲကျွန်တော်ရဲ့စိတ်ကိုဆွဲဆောင်နိုင်ပြီလားကျွန်တော်တွေးရတာခင်ဗျ။ကိုကျွန်တော်တို့တကယ်နာမည်ကြီးတွေဒိတ်ဒိတ်ကျဲဒိတ်ဒိတ်ကျဲအသင်းတွေဟာမနှိမ့်ပဲနဲ့ရှုံးနေတာတွေ့ရတယ်။အောက်ကတက်လာတဲ့အသင်းတွေဟာဘာပဲဖြစ်ဖြစ်အင်တိုက်အတိုက်ရေကုန်ရေကန်းကစားတာတွေ့တဲ့အခါကျတော့ အစင်လာရှိတဲ့ဘောလုံးအသင်းတွေကရှုံးနေတာကိုပွဲဒီမှာမျက်မျက်သက်သက်တွေ့ရှိနေရတယ်ဗျဘရာဇီးပွဲနှစ်ပွဲကျွန်တော်ကြည့်ခဲ့တယ်ပထမတနင်္ဂနွေနေ့မှာကြည့်တယ်ဘရာဇီးပွဲကျွန်တော်လုံးဝအားမရဘူးကျွန်တော်အကြိုက်ဆုံးဂျာမနီတင်းတော်မှာကျွန်တော်တို့မက်ဆီကိုနဲ့ကစားတဲ့ခါမှာအားရတရားမရှိခဲ့ဘူးဖိုင်နယ်တက်နိုင်မယ်ဆိုတဲ့မျှော်လင့်တာကတော့စပိန်တင်းတော်ကျွန်တော်မျှော်လင့်ခဲ့ပါတယ
်ဒီနေ့ကပွဲစဉ်မှာအထူးခြားဆုံးကတော့ကမ္ဘာဖလားကိုနှစ်ကြိမ်ပန်ခဲ့ဘူးပြီးချန်ပီယံဖြစ်ဖို့အစောပိုင်းမှာတီးပေးခံရတဲ့ကမ္ဘာကျော်အာဂျင်တီးနားအသင်းဟာခရိုအေးရှားအသင်းကို3ဂိုးဂိုးမရှိနဲ့ရှုံးသွားခဲ့ပါတယ်လူကြိုက်များတဲ့အာဂျင်တီးနားအသင်းကပ္ပတိန်မက်ဆီဟာလည်းအဲ့ဒီပွဲမှာခြေစွမ်းမပြနိုင်ပဲဖြစ်ခဲ့ပါတယ်ဒီလိုအစဉ်လာရှိတဲ့ကမ္ဘာကျော်ဘောလုံးအသင်းတွေဒီနှစ်မှာခြေစွမ်းသိပ်မပေါ်ဖြစ်နေခြင်းမှာထိတ်တန့်မဟုတ်တဲ့အသင်းတွေကဘောလုံးနည်းပညာနဲ့အသင်းစုဖွဲ့မှုအပိုင်းမှာအားကောင်းလာတာကြောင့်တချို့ပြိုင်ပွဲတွေဟာအကျိတ်နဲ့ရှင်ပြိုင်နေရတဲ့သဘောမြင်နေရတယ်လို့ရန်ကုန်မြို့က Football Crazy App ရဲ့တာဝန်ခံအက်ဒီတာအားကစားကလောင်ရှင်ကိုဝင်းကျော်မင်းကသုံးသပ်ပါတယ်
။ဂျာမနီရောစပိန်ရောဆိုတာတော့အားကစားနေတယ်ကသူကဒီအဆင်လန်ကောင်းတဲ့အသင်းတွေပေါ့။ဒါပေမဲ့ဒီအခုနှစ်ကံမှာကျတော့ဒီတိုးတက်လာတဲ့ဘောလုံးဆက်တန်းတွေရတယ်။ဒီအသင်းကြီးတွေကတာမန်အသင်းငယ်လေးတွေအင်ရှေ့အသင်းတွေကစိတ်ခေါ်လာနိုင်တယ်။အထူးသဖြင့်ဒီစင်ရှင်ရောအင်ရှင်ရရှားလို့ပြောလို့တော့ဒီအဖွဲ့ဝယ်တွေမှာကိုပြတ်နိုင်ရတယ်။ဒီကဒီကျွန်တော်တို့ကိုပါမေကြီးကဖလားတန်ခွဲတွေမှာလည်းဒီလူတွေကိုနည်းနည်းချင်းဒီမှာတန်နေအာရုံလာလို့အပြင်မျိုးကအဖွဲ့ပွဲတွေနှစ်ပွဲပြီးရချင်းဒီမှာနိုင်ဝဲမရသေးဘူးအတန်းလိုက်စုဖွဲ့မှုပိုင်းမှာကျတော့အပြင်ကြီးတွေထပ်ဆိုင်ပြီးဒီတင်းငယ်လေးရပိုကောင်းတယ်အဲ့ကတိုင်ဆိုင်မှုပြင်ထန်တဲ့ပွဲတွေမျိုးဖြစ်လာကျွန်တော်ထင်တယ်ကဒီနှစ်ပွဲတွေကတော့ကျူပြီးတော့အားရမြည်ရယ
်ဇွန်လ23ဒီကနေ့မှာတော့ဘယ်လ်ဂျီယမ်နဲ့တူနီရှားတောင်ကိုရီးယားနဲ့မက္ကဆီကိုနောက်ဆုံးကမ္ဘာဖလားချန်ပီယံဖြစ်ခဲ့တဲ့ဂျာမနီနဲ့ဆွီဒင်အသင်းတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဘယ်အသင်းတွေကနိုင်ခြေပိုများပါသလဲ။မြန်မာလေရွေးစင်ဟောင်းဥယျင်ထွေးသုံးသက်တာကတော့
သုံးပွဲမှာကျွန်တော်တူနီးရှားနဲ့ဘယ်ဂျီယမ်တော့ကျွန်တော်ဘယ်ဂျီယမ်ကိုမတ်တော်ထားပြီးသားပါ။ဒါပေမဲ့တောင်ကိုရီးယားနဲ့မက္ဆီကိုပွဲမက္ဆီကိုလည်းရှော့တွက်လို့မရတဲ့အခြေအနေမှာပါတယ်ခင်ဗျ။ဒါကြောင့်လဲဆိုတော့တကယ်နံပါတ်အဆင့်တစ်ဖြစ်တဲ့ဂျာမနီတော့မှသူတကိုးနဲ့တွင်းပြီးတော့ခံကစားဝါတာဆိုတော့သူလည်းခေသူမဟုတ်ဘူးပေါ့ဗျ။ဂျာမနီကတော့ဒီပွဲမှာမနိုင်ရင်အောင်ပြလိမ့်မယ်ဆိုတော့ဒါကြောင့်မို့ဂျာမနီဆွီဒင်ပွဲကလည်းကြီးကောင်းတဲ့ပွဲမှာပါတယ်ခင်ဗျာဒါကြောင့်ဂျာမနီရောတော့ကျွန်တော်တို့နိုင်ဆွီဂျင်တာပေါ့ဗျာကျွန်တော်အမြင်ပေါ့နော
်တောင်ကိုရီးယားမက္ဆီကိုဂျာမနီဆွီဒင်ပွဲတွေဟာအကျိတ်နဲ့ကြီးကောင်းမဲ့ပွဲတွေဖြစ်လိမ့်မယ်လို့ Football Crazy App Editor ကိုဝင်းကျော်မင်းကမြင်ပါတယ
်ဒါကြောင့်ဒီနေ့ကျွန်တော်ပြောနေတာကဒီပွဲကတော့ဒီဂျာမနီနဲ့တိုက်တော့ကိုယ်ကိုပြတ်လာလို့ရခုဒီနေ့ကမ္ဘာ့ဖလားရဲ့ထုံးစံတိုင်းပေါ့လား2-1တောင်ဖို့ဝမ်းလီလောက်နဲ့ပဲပြည်ကြီးအနိုင်ရမှာမလို့ထင်နေရကြ။နောက်တစ်ဝဲတော့တောင်ကိုရီးယားနဲ့မက္ဆီကိုဒီဝဲကတော့ဇွဲကောင်းတစ်ဝဲဖြစ်လာမယ်။ပြန်လည်ပင်ကိုရီးရှိတာလေ။ဟုတ်တယ်ကြ။ဒီဝဲတော့တောင်ကိုရီးယားရဲ့ဇုံးမကြောင့်ဒီအရေးကြီးတယ်လို့လည်းပြောနိုင်မယ်ဒီစာနေလေကြ။နောက်ဆုံးတစ်ဝဲအနေနဲ့ကတော့ဒီဂျာမနီနဲ့စီလုံပွဲပေါ့။ဆိုတော့လည်းဒီဝဲမှာလည်းဂျာမနီနိုင်တော့နိုင်တယ်ဒါပေမဲ့အလွယ်တကူတော့အနိုင်ရလောက်ပြ။
2018ကမ္ဘာဖလားပြိုင်ပွဲမှာအုတ်စု၈စုတဲကအသင်း32သင်းရှင်ပြိုင်ကစားနေကြပြီးရာဆာဒေတာဆန်တော်ချင်းဇွန်လ22ရက်ညအထိမှာတော့အုတ်စုပွဲ26ပွဲကစားခဲ့ပြီဖြစ်ပါတယ်ဇွန်လ28ရက်ကျမှသာအုတ်စုပွဲအဆင့်တွေပြီးဆုံးမှာဖြစ်ပါတယ်တောက်ကြနေညကကစားခဲ့တဲ့ပွဲတွေမှာတော့ဘရာဇီးကကော့စတာရီကာကို2ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်နိုင်ဂျီးရီးယားအိုက်စ်လန်ပွဲမှာတော့နိုင်ဂျီးရီးယားက2ဂိုးဂိုးမရှိနဲ့နိုင်ပြီးဆာဗီယာဆွစ်ဇာလန်ပွဲမှာတော့ဆွစ်ဇာလန်ကဆာဗီယာကို2ဂိုး2ဂိုးနဲ့နိုင်ပါတယ်။ကမ္ဘာဖလားနောက်ဆုံးအဆင့်ဘိုလုပွဲကိုတော့ဇူလိုင်လ15ရက်တနင်္ဂနွေနေ့မှာကျင်းပဖို့ရှိပါတယ်ခင်ဗျာ
။ပရရှိမန်ခင်ဗျာကမ္ဘာပေါ်မှာဒုက္ခတဲ့အရေးအတွက်ဟာတနှစ်ထက်တနှစ်ပိုများလာပြီး2019ခုနှစ်မှာဆိုရင်ဒုက္ခတဲ့အရေးအတွက်ဟာ68သန်းခွဲထီအောင်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဇွန်လ20ရက်နေ့ကမ္ဘာဒုက္ခတဲ့များနေ့မှာထုတ်ပြန်လိုက်တဲ့ဒီစာရင်းဟာ2016ခုနှစ်ကတည်းကစာရင်း3သန်းလောက်ပိုများလာတာပါ။အထူးသဖြင့်စစ်ပွဲတွေပြိပခါတွေကြောင့်ဒုက္ခတဲ့အရေးအတွက်ဟာတိုးပွားလာနေတာဖြစ်ပြီးကျွန်တော်တို့မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တည်းနဲ့ချီဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်မကြာခဏဆိုသလိုဒုက္ခတဲ့တွေထွက်ပြေးတင်းရှောင်နေကြပါတယ်။ဒါလို့ဒုက္ခတဲ့တွေအရေးဘလို့အဆုံးသတ်နိုင်မှာပါလဲ။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တရိုက်လေလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။အတန်ဖိုင်တဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ email နဲ့ပေးပို့မယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-2-3-5-5-5-5လေးဖြစ်ပါတယ်။
စနေည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုဆက်ပြီးနားဆင်ရမှာက OPEC ကရေနံတင်ပို့တဲ့နိုင်ငံများအဖွဲ့ကဝန်ကြီးတွေကရေနံတိုးထုတ်ဖို့တောက်ကြနေမှာသဘောတူလိုက်ကြပါတယ်။ဒါဟာရေနံရှားပါမှုစိုးရိမ်စိတ်ကိုလျှော့ပါးစေပြီးကမ္ဘာရေနံဈေးကျဆင်းစေမဲ့လုပ်ရတစ်ခုဖြစ်ပေမဲ့ဒီသဘောတူညီမှုဟာဘယ်လောက်ထိတားရှိခံမလဲဆိုတာကို VOA သတင်းတော် Lisa Bryant Paris မြို့ကနေပေးပို့တဲ့သတင်းလွှာကိုတော့ဦးကျော်စံသာပြောပြမှာပါ
။ဒီသဘောတူညီချက်ဟာမူအားဖြင့်ဒီနေ့ကိုရေနံစိမ့်ပြပါတဆန်းစီတိုးထုတ်ဖို့ဖြစ်ပါတယ်။ဒါပေမဲ့သုံးဆသူတွေကတော့ဒီလောက်ထုတ်နိုင်မှာမဟုတ်ဘူး။တချို့အဖွဲ့ဝင်နိုင်ငံတွေအတွက်ထုတ်လုပ်မှုအတားအဆီးတွေရှိနေတယ်လို့ဆိုကြပါတယ်။ Saudi Arabia ရေနံဝန်ကြီး Khalid Al-Fawzi ကတော့သတင်းထုတ်တွေကိုအခုလိုရှင်းပြခဲ့ပါတယ
်။ We know not all 24 countries can produce above their targets and which is the reason.
ဝင်24နိုင်ငံစလုံးကတော့သူတို့ရည်မှန်းထားတာတဲ့ပို့ထုတ်နိုင်မှာမဟုတ်ဘူးဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်လဲတနေ့ကိုပြပါ 1.8 တန်းလျှော့ဖို့စီစဉ်နေရာကနေ 2.8 တန်းအထိပို့ပြီးလျှော့ချခဲ့ရတာဖြစ်ပါတယ်။ဆိုတော့ဈေးကွက်တွေကိုတနေ့ပြပါ 1 တန်းအထိဝင်ကျင်မှဝင်လာနိုင်ပါလိမ့်မယ်။ဒါပေမဲ့ကိန်းဂဏန်းအရသတ်မှတ်ထားတာကတော့ပြပါတန်းစီဖြစ်ပါတယ
်။ OPEC အဖွဲ့တစ်ခုလုံးရဲ့ထုတ်လုပ်မှုနဲ့ဆိုင်ရင်အခုတွေ့ထုံမဲ့ပမာဏဟာမပြောပါတော့ပေမဲ့အခုလိုတွေ့ထုံဖို့ဆုံးဖြတ်တာကတော့2019ကစလို့ဒါပထမဆုံးအကြိမ်ပဲဖြစ်ပါတယ်။2019တုန်းကဆိုရင်ရေနံစေးကျဆင်းနေတာကိုပြန်လည်မြင့်တင်ဖို့ဆိုပြီးတင်ပို့မှုကိုစပြီးထင်ခဲ့ကြတာပါ။အခုတော့ရေနံဝယ်လိုအားကသိတ်ကောင်းလာပြီးဈေးတက်လာလိုက်တာရေနံတွေ့ထုံကြဖို့တောင်းမှတာဝယ်ယူသုံးစွဲသူတွေဘက်ကတောင်းဆိုလာတဲ့အထိပဲဖြစ်လာပါတယ်။ဒီလိုတောင်းဆိုကြတဲ့အထက်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်လည်းပါဝင်ပါတယ်။ OPEC ကရေနံထုတ်လုပ်တင်ပို့မှုစီးပွားရေးတိုးမြှင့်ဖို့မျှော်လင့်တယ်လို့သူရဲ့ Twitter ပေါ်မှာသောက်ကြနေကရေးတင်ခဲ့ပါတယ်။ဒါပေမဲ့ OPEC ရဲ့ဆုံးဖြတ်ချက်ဟာရေနံဈေးကိုရေရှည်ကျဆင်းစေနိုင်လောက်တဲ့အထိထိရောက်မှုရှိပါမလားဆိုတာကတော့စဉ်းစားလင်းလင်းမသိရသေးပါဘူး။ Venezuela နိုင်ငံနဲ့ Iran နိုင်ငံတို့ရဲ့ရေနံထုတ်လုပ်တင်ပို့မှုကျဆင်းနေတာကိုပြန်လည်မြင့်တက်လာဖို့အထောက်အကူဖြစ်စေလိမ့်မယ်လို့ American ရင်းနှီးမြှုပ်နှံမှုဘဏ်တစ်ခုဖြစ်တဲ့ Jefferies group ကပြောတယ်လို့သတင်းတွေကတော့ဖော်ပြကြပါတယ်။သို့တော်လည်းပဲဒါဟာပူရှန်ထုတ်လုပ်နိုင်မှုပမာဏကိုတော့ဆယ်စုနှစ်နဲ့ချီတဲ့ကာလအတွင်းမှာအနှိမ်ဆုံးဖြစ်သွားစေနိုင်ပါတယ်။နောက်တစ်ခါ American ရဲ့ရေနံထုတ်ကုန်တွေအပေါ်မှာတရုတ်ကအခွန်တိုးကောက်လာနိုင်တဲ့ကိစ္စကလည်းပဲနောက်ထပ်မေးရမှုတစ်ခုဖြစ်နေပါတယ်။တကယ်တော့ဒီကိစ္စနဲ့ပတ်သက်ပြီး OPEC အစည်းအဝေးမှာကိုနှက်ကသဘောကိုလဲမှုတွေကအများကြီးရှိခဲ့တာပါ။အီရန်ဝန်ကြီးကဆိုရင်ကြာသပတေးတုန်းကအတော့ကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တယ်လို့သိရပါတယ်။ရေနံတိုးထုတ်မဲ့ကိစ္စကိုသူဘက်ကဆန့်ကျင်ပေမဲ့ရုရှားနဲ့ဆာအုဒီအရေဗီကတော့ရေနံတိုးထုတ်မဲ့ဘက်ကဖြစ်ပါတယ်။သို့တော်လည်းသူတို့အနေနဲ့ညှိနှိုင်းဖို့သဘောတူကြတယ်လို့အီရန်ဝန်ကြီးဘီဂျန်ဇန်ဂနေကသတင်းထောက်တွေကိုပြောခဲ့ပါတယ်
။ We are going to have a compromise with Saudi Arabia and Emirates.
ကျွန်တော်တို့ဟာဆာအုဒီအရေဗီတို့ UAE တို့နဲ့ညှိနှိုင်းခဲ့ပါတယ်။အီရန်အတွက်အခက်မကြုံရအောင်နဲ့နိုင်ငံတကာဈေးကွက်ကိုအချက်ပြမမရအောင်လှုပ်သွားဖို့ဖြစ်ပါတယ်
။ဒါပေမဲ့အီရန်ဟာအခုတင်ပဲသူတို့တင်ပို့နိုင်ပြီများအလုံးနီးပါးကိုတင်ပို့နေပြီဖြစ်တဲ့အတွက်အထောက်တိုးလို့လည်းအကျိုးတော့မရှိနိုင်တော့ပါဘူး။သူများတွေတိုးထုတ်ကြလို့ရေနံဈေးကျဆင်းသွားတဲ့အတွက်သာအီရန်နိုင်ငံဖို့ရေနံကရမယ့်အခွင့်အရေးရောင်းနေတော့ပဲရှိတယ်လို့ကြွန့်ကျင်သူတွေကတွေ့နေကြကြောင်းပါခင်ဗျာ
။ကမ္ဘာရေနံဈေးကွက်မှာရေနံဈေးတကယ်ပဲရောကြလာနိုင်မလားဆိုတဲ့အလားအလာတွေနဲ့ပတ်သက်လို့ဦးကျော်စံသာတင်ပြခဲ့တာပါ VOA ကနေထုတ်လွှင့်တဲ့သတင်းတွေရုပ်သံသတင်းတွေနဲ့အပတ်စဉ်အစီအစဉ်တွေကိုတော့ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ24 kHz 12339လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ58 kHz 5805တို့အပြင်လိုင်းလန့်မီတာ190ကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာဒီထဲကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်တဲ့အပြင်အမျိုးသမီးကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
ဒီလေးချက်မှာအလုံးအတွက်ကကြတော့အဆင့်တခုပြီးတခုတက်ဖို့တော့ကစမိုးဝဲဖြေရတယ်ဆိုတော့အားလေးချိန်ကြာလို့ချိန်နဲ့အဲ့လိုသူတို့ဖြေရတဲ့စမိုးဝဲ
ဒေါ်လာလာတန်တင်ဆက်မဲ့အမျိုးသမီးကန္ဓာမှာအပြည့်စုံကိုနောက်ပိုင်းနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမတ်အင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ
်ဒီကနေ့မနေ့အတွက်ကောက်နှုတ်တင်ပြခြင်းနဲ့ဆောင်းပါးကတော့ The Washington Post မှာရေးသားထားတဲ့ပြည်ပကအမုန်းပွားစေတဲ့သဘောထားအမြင်တွေဟာမြန်မာနိုင်ငံမှာတင်းမာမှုတွေပိုးပြီးဖြစ်အောင်လှုံ့ဆော်ပေးနေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ Social Media Facebook စာမျက်နှာမှာပြည်ပမှာအမုန်းပွားစေသောသဘောထားအမြင်များကရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်ဗုဒ္ဓဘာသာအတိုင်းအဝိုင်းနှစ်ခုကြားတင်းမာမှုတွေပိုးပြီးဖြစ်အောင်လှုံ့ဆော်ပေးရာရောက်ခဲ့တယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောဆိုခဲ့ကြောင်းအဲ့ဒီဆောင်းပါးမှာဖော်ပြထားပါတယ်။ကုလသမဂ္ဂတရားမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာရနာဘူဂနာနဲ့ဗုဒ္ဓဘုနေ့ကဒေါ်အောင်ဆန်းစုကြည်တွေ့ဆုံရမှာအဲ့ဒီလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီကတဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေဆက်လုံခြုံရေးစခန်းတွေဝင်ရောက်တိုက်ခိုက်ပြီးနောက်မြန်မာစစ်တပ်ကအင်အားအလွန်အကျွံသုံးနှိမ်နင်းခဲ့တဲ့အတွက်ရိုဟင်ဂျာ9သိန်းလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့သူတို့နှစ်ဦးဆွေးနွေးခဲ့ကြတယ်လို့လည်းနိုင်ငံတော်တိုင်ပင်ခံရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ပြပကအမုန်းပွားစေတဲ့သဘောထားအမြင်တွေဆိုတာဘာကိုဆိုလိုသလဲဆိုတာကိုတော့ဒေါအောင်ဆန်းစုကြည်ကအသေးစိတ်ရှင်းလင်းပြောဆိုခြင်းမရှိခဲ့ပါဘူးဒီကရက်နှစ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ Facebook စာမျက်နှာမှာပဲတူရကီသမ္မတရီဆက်တာယစ်အာဒိုဝမ်ကိုဒေါ်ဆန်းစုကြည်ကတယ်လီဖုန်းနဲ့လက်ခံပြောဆိုရမှာမတူညီတဲ့အတိုင်းဝိုင်းနေကြပြဿနာတွေပိုးပြီးဖြစ်လာစေဖို့အကြမ်းဖက်သမားတွေအကျိုးဖြစ်ထွန်းစေဖို့စတဲ့ရည်ရွယ်ချက်တွေနဲ့မှားယွင်းတဲ့သတင်းတပ်ပုံအများအပြားဖြန့်ဝေနေကြောင်းပြောဆိုခဲ့တာပါဒီလိုမှားယွင်းတဲ့သတင်းအချက်လက်တွေပြန့်နှံ့နေတာဟာကြီးမားတဲ့ပြဿနာရဲ့မြင်သာတဲ့အဆအနာလောက်လေးသာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပုံဖော်ပြောဆိုခဲ့ပါတယ်ဒီကိစ္စမှာဒေါအောင်ဆန်းစုကြည်ဆိုလိုတဲ့သဘောကတော့မြန်မာလုံခြုံရေးတပ်တွေဘက်ကနှင်းပန်းဖိနှိပ်မှုတွေပါဆိုပြီးပြနေတဲ့ဓာတ်ပုံတချို့ဟာတကယ်တမ်းမှာတော့မြန်မာနဲ့ပတ်သက်ခြင်းမရှိတဲ့အခြားနိုင်ငံကအခြေအနေတွေအကြောင်းရိုက်ကူးထားတဲ့သတင်းဓာတ်ပုံမှတ်တမ်းတွေဖြစ်နေတယ်ဆိုတာကိုပြောတာဖြစ်ပါတယ်။ကုလသမဂ္ဂကျွမ်းကျင်သူတွေပြည်ရင်းပြည်ပမှာရှိတဲ့လူခွင့်ရေးအုပ်စုတွေအပါအဝင်လွတ်လပ်တဲ့လေလာသုံးသပ်သူတွေကတော့ရိုဟင်ဂျာနဲ့ရခိုင်တွေကြားမှာဒါမကမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေကြားအမုန်းစကားတွေနဲ့တန်တရားတွေပွားများအောင်လှုံ့ဆော်ဖို့ social media တွေဖြစ်တဲ့ Facebook, Twitter တို့ကိုအသုံးချခဲ့တယ်လို့သုံးသပ်ပြောဆိုနေတာဖြစ်ပါရဲ့ရှင်
။ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းမှန်အင်ညင်နိုင်ပြောပြခဲ့တာပါ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ကပို့ချမှာဖြစ်ပါတယ
်။ဒီကိရမနဲ့တင်ပြမယ် ATM အသုံးကတော့
Rings a bell.
ဖြစ်ပါတယ်။စာလုံးပေါင်းက R-I-N-G-S Rings ကတီတာ A ကတခု B-E-L-L Bell ကခေါင်းလောင်းဆိုတော့ Squire Clun ရဲ့ဓာတ်ရိုက်ဒီဘက်ကတော့ခေါင်းလောင်းကိုတီတာပေါ့။ခေါင်းလောင်းဆိုတာကတော့ဘုရားရှိခိုးကျောင်းတွေ၊ကျောင်းတွေစသဖြင့်လူအများစုနေတဲ့နေရာတွေမှာအချိန်ကိုသတိပေးဖို့တခုခုအရေးကြီးတဲ့အခါသမယကိုနှိုးစော်ဖို့အဝေးမှနေတာတောင်အာလုံကောင်းကောင်းကြားနိုင်အောင်လို့အတိပေးရမှာတီးတယ်ဆိုတာသောတာရှင်များအတိပဲဖြစ်ပါတယ်။တွန်းထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်လျှက်စေခေါင်းလောင်းပဲဖြစ်ဖြစ်ပေါ့။ဒီနေ့တော့နိုင်ရင်မရှိတောင်မှအချိန်ကျပြီးအခမ်းအနားစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအတိပေးတဲ့အတွက်လဲခေါင်းလောင်းတန်ကြရင်လူတွေကိုတခုခုသတိပေးရရောက်စီပါတယ်။ဒါကြောင့် EDM အသုံးမှာrings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တခုခုကိုသွားသတိရစေတာအမှတ်ရစေတာ တည်တလို့ခံစားရတာမျိုးကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't remember meeting her before but the name Susan Rice rings a bell
အဲ့ဒီအမျိုးသမီးနဲ့တော့ကျွန်တော်အရင်ကတွေ့ဘူးသလားဆိုတာကိုတော့မမှတ်မိဘူးဒါပေမဲ့လို့ Susan Rice ဆိုတဲ့နာမည်ကိုကြားဘူးတယ်အဲ့ဒါကြားလိုက်ရတော့တခုခုကိုသွားပြီးအမှတ်ရမိတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't remember meeting her before but the name Susan Rice rings a bell
တခုခုကိုကြားရတော့သတိရစေတယ်အမှတ်ရစေတယ်မှတ်မိစေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
rings a bell
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လနာတန်ပို့ချခဲ့တဲ့အီဒီယန်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အမျိုးသမီးကန္တာအလှည့်ရောက်လာပါပြီ။အသက်17နှစ်အရွယ်ကမိခင်နဲ့အတူအမေရိကန်ပြည်ထောင်စုကိုလွန်ခဲ့တဲ့15နှစ်ကရောက်ရှိလာသူမတ်မေဇင်စိုးနိုင်ဟာမနှစ်ကပဲအင်ဒီယားနာပြည်နယ်ဘာဂျူးတက္ကသိုလ်မှာ Health Service Administration ဘာသာရပ်နဲ့ဘွဲ့ရခဲ့ပြီးတချိန်ထဲမှာပဲအမေရိကန်လေတပ်မှာအရန်တပ်ဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။သူ့ရဲ့ဘဝရည်တည်မှုအတွက်ကြိုးပမ်းခဲ့ရတဲ့လှုပ်ဆောင်ချက်တွေအကြောင်းကိုမတ်မေဇင်နဲ့ဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့မြို့သမီးကဏ္ဍမှာဒေါ်လလတန်းကပြောပြမှာပ
ါ။မင်းစီဒီအမေရိကန်နိုင်ငံကိုရောက်လာပုံနည်းနည်းပြောပြပေးပါလား
ကျမကတော့အသက်17နှစ်ကပေါ့နော်ရောက်လာပါလေ2003ခုနှစ်ကပေါ့အမေနဲ့အတူတူရောက်လာပါလေရောက်လာတော့ကတော့မယ်လန်းမှာခဏလေးနေလိုက်ပါလေပြီးတော့ဖလော်ရီဒါမှာနှစ်နှစ်လောက်နေပြီးတော့ခုနှစ်တန်းမှာတော့ဖော်ဝင်အင်ဒီယနာကိုပြောင်းပါလေအခုလက်ရှိထိပေါ့နော်ကောလိပ်ပေါ့2010ခုကတော့ပြီးသွားပါပြီအခုလောလောဆယ်တော့စစ်တပ်ထဲမှာပေါ့ Air Force Reserve ထဲမှာတော့လုပ်နေပါတယ
်။ကျွန်မစိတ်ဝင်စားတာကစောစောကမိစဉ်ပြောတဲ့ Air Force Reserve ပေါ့နော်။ဒီလေတပ်ရန်တိုက်ရင်းမှာဘယ်လိုစပြီးတော့ဝင်ခဲ့တယ်လဲ။ဘာတွေလုပ်ရတယ်လဲဆိုတာသိချင်ပါတယ်ရှင
်။စောဝင်တာကတော့ High School ပြီးသွားပြီးတော့ DMT လို့ခေါ်တယ်ပေါ့နော် Basic Military Training စစ်တပ်မှာဘယ်လိုမျိုးလုပ်ရတယ်ပေါ့နော် Training တွေရိုးရိုးလူသားတွေပြီးတော့စစ်သားဖြစ်အောင်လို့ပေါ့သူတို့အကုန်လုံးအဲ့မှာ training လေးလုပ်ပါတယ်။ပြီးသွားတဲ့အချိန်မှာတော့သူတို့ technical school ပေါ့နော်။အခုစစ်တပ်ထဲမှာလုပ်နေရတဲ့အလုပ်မှာထပ်ပြီးတော့သင်တန်းတွေကိုလုပ်ရပါတယ်ပေါ့။အဲ့ဒါတွေတော့နှစ်လခွဲတော့အဲ့မှာသွားပြီးတော့သင်တန်းသင်ရပါတယ
်။မီစင်ပြောတယ်ဆိုဆိုထက်တန်းအောင်ပြီးတော့လေတပ်အရန်တက်ကိုဝင်နေဆိုတော့လေတပ်အရန်တက်ကိုဝင်ဖို့လိုအပ်ချက်တွေကဘာတွေပါလိမ့်ရှင
်လိုအပ်ချက်ကတော့အသက်ကတော့18နှစ်ပေါ့နော်ဖြည့်ရပါမယ်39နှစ်ကြားထဲမှာဖြည့်ရပါမယ
်ဟုတ်ကဲ့
နောက်ပြီးတော့ American citizen ဖြည့်ရမယ် high school ဘွဲ့ရပြီးရမယ်နောက်ပြီးသွားလို့ရှိရင်ကျန်းမာရေးလည်းကောင်းရမယ
်ဆိုအဲ့ဒါတွေနဲ့မီစင်ကပြည့်စုံတော့အဲ့ဒါလျှောက်လိုက်တော့ရသွားတဲ့ခါကျဆော့ဆော့မီစင်ပြောတဲ့ BMT ပေါ့နော်ဒီစစ်လက်ကြီးတင်တန်းတက်ရတယ်ဆမ်မူဝဲဖြည့်ရတယ်ဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်ပြောရလို့ရှင်အဲ့ဟိုရကူတာနဲ့တွားတွေ့ရတာပေါ့နော
်
ရကူတာနဲ့တွားတွေ့ယူပါလို့ရှင်သူကအဲ့မှာဆာမိုဝဲကသင်္ချာပိုင်းပါတယ်အင်္ဂလိပ်စာပိုင်းပါတယ်နောက်ပြီးတော့လေတက်ဖြစ်နေတဲ့အတွက်သူကမက်ခနီကိုပိုင်းပါတယ်ပေါ့သူကလင်းရင်အကြောင်းလေးပိုင်းနည်းနည်းပြောသိအောင်လို့အဲ့ဒီဆာမိုဝဲကိုဖြေရတယ်ရတဲ့အမှတ်နဲ့သူကအလုပ်ကိုသူကပေးတယ်ပေးပြီးတော့အဲ့မှာ BMT မှာကြတော့ဒီအလုံးနဲ့ပတ်သက်တာတော့မလုပ်ရအောင်စစ်သားဘယ်လိုဖြစ်ရလဲဆိုတော့သူတို့အဲ့မှာ training လုပ်တယ်အဲ့ဒီ training ရတဲ့သူတို့ကစစ်တဲ့ရဲ့ history ကိုသူတို့သင်ရတယ်နောက်ပြီးတော့လို့ရှင်တနက်တင်ငန်းတို့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ physical training တွေအကုန်လုံးလုပ်ရပါတယ
်ကျန်းမာရေးနဲ့ပတ်သက်ပြီးတော့စစ်ဆေးတဲ့နေရာမှာဘာတွေစစ်ဆေးပါလဲရှင
်ပထမဆုံးကတော့เนาะမနက်3နာရီခွဲထားပြီးတော့နှစ်မိုင်လောက်ပြေးရတယ်ပြီးသွားလို့ရှင်တိုက်ထိုးရတယ
်တိုက်ထိုးတော့တိုက်ဘယ်နှခါထိုးပြ
အိုမိန်ကလေးလေးအတွက်ကြတော့ဖိုက်ထိုးတာကြတော့သူကတမန်နဲ့မှာ18ခါပေါ့နော်အဲ့လိုမျိုးထိုးနိုင်ရလဲအိတ်ထားမှတင်ကြတော့38ခါကြောင်ထိုးနိုင်ရလဲဒီမှာကြတော့တမန်နဲ့တော်ကျွန်းနဲ့မှာတော့အိတ်ထားမှတင်ကြတော့50လုံနိုင်တယ်ဖိုက်ထိုးတာကြတော့30ကျော်ကျော်လောက်လုံနိုင်တယ်ပြေးလာတမိုင်ခွဲကြတော့မိန်ကလေးလေးကြတော့သူက15မိနစ်နဲ့18မိနစ်ကြားထဲမှာရအောင်ပြေးရတယ်အ
ဲ့တော့မီစင်
15မိနစ်မှာပြေးနိုင်တယ်အ
ဲ့တော့တော်တော်လေးကိုမီစင်ရဲ့ကျမကြီးချီနေရ ကောင်းတာဗော
ဟုတ်ကဲ့ပ
ါမင်းစင်ကထက်တန်းចောင်းပြီးတဲ့ခါကျတော့အရန်တိုက်ရင်းမှာဗောနော်ဝင်းနေဝင်းရင်းနဲ့လေတက်ကတူမှာပညာစီပူတာဗောနော်ဒီအရန်တိုက်ရင်းနဲ့ဒီတက်ကတူကြားမှာကို့အခြေကိုဘယ်လိုမျှဝေတယ်ရှင
်ဒီလိုမျှဖို့အတွက်ကလေးချက်မှာတော့တလောက်ကိုနှစ်ကြိမ်သွားပြရပါတယ်တနည်းကိုနှစ်ပတ်ပေါ့နော်သင်တန်းရှိတယ်ကျောင်းတွက်ကကြတော့ကျောင်းမှာကအဲဒီအဖွဲ့စည်းနဲ့ကျောင်းသားတွေနဲ့ဟိုပဲ focus လုပ်တယ်နောက်ပြီးတော့ community မှာလည်း volunteer တွေပေါ့နော်လိုက်လုပ်ပေးတယ်အဲ့လိုအားလည်းအချိန်ကြီးကြလို့ရှိရင်လည်းဒီလေတက်မှာအလုပ်တွက်ကကြတော့အဆင့်တစ်ခုပြီးတစ်ခုတက်ဖို့တွက်ကဆမိုးဝဲဖြေရတယ်ဆိုတော့အားလည်းအချိန်ကြလို့ရှိရင်လည်းအဲ့လိုသူတို့ဖြေရတဲ့ဆမိုးဝဲအတွက်ပေါ့နော်အဲ့ဒါလေးစားလေးချက်ပါတယ
်မင်းစင်ပြောတယ်စစ်တပ်ထဲဝင်လိုက်ပြီးချိန်ထဲမှာပဲတက်ကတူကိုလည်းတက်နေတယ်ဆိုတဲ့ခါကျတော့စစ်တပ်ကကိုတက်ကတူတက်တဲ့အတွက်ကိုအကုန်လုံးစိတ်တွေပါတာဝန်ယူသလားသိချင်တယ်။နောက်ဘရကိုအောင်တဲ့ခါကျရင်ရောစစ်တပ်ထဲမှာကိုအတွက်ဘယ်လိုမျိုးအခွင့်အလမ်းပေါ်လာမလဲဆိုတာလည်းသိချင်ပါတယ်ရှင
်။အခုတက်ကတူတက်နေတဲ့ချိန်မှာတော့စစ်တပ်ကတော့ကျောင်းစိတ်ပေါ့နော်သူတို့ပေးပါလေ။ဆမက်စတာတစ်ခုကိုသူတို့က4500ပေးပါလေ
။ဟုတ်ကဲ့
။နောက်ပြီးသွားလို့ရှိရင်စာအုပ်စိတ်နောက်တက်စီကဘာညာပေါ့နော်အဲ့လိုမျိုးအတွက်ကတော့တလောက်400လောက်သူတို့ပေးပါလေ
။ဟုတ်ကဲ့
။ကျောင်းပြီးသွားလို့ရှိရင်တော့အခွင့်အရေးတွေကတော့အများကြီးရှိတယ်ပေါ့နော်။မက်စတာတက်ချင်လို့ရှိရင်လည်းသူတို့စစ်တက်ကလေပြီးတော့သူတို့နောက်ကျောင်းစိတ်သူတို့ထပ်ပြီးတော့ထုတ်ပေးပါလေ
။ဟုတ်ကဲ
့။ဒါမှမဟုတ်လို့ရှိရင်လည်းဘိုးသင်တန်းသွားချင်လို့ရှိရင်လည်းသူတို့ဘက်ကလေပြီးတော့ program တွေပေါ့နော်အများကြီးရှိတယ်သူတို့ဝယ်ပြီးသွားတဲ့အတွက်လည်းတက်ရမယ့်ဟာလည်းရှိတယ်။နောက်ပြီးသွားလို့ရှိရင်အထက်ကလူဝလေပြီးတော့ကိုကို၆ခန်းကျက်စာရေးပြီးတော့လည်းသူတို့ဘက်ကလည်းပြီးတော့အဲ့လိုမျိုးပို့ဖြစ်ဖို့အတွက်ပေါ့နော်လုပ်ပေးတာလည်းရှိပါတယ
်ဒီအနေထားမှာပေါ့နော်အခုမေစင်ကကြောင်းနေပြီးသွားပြီဆိုတဲ့ခါကျတော့ဆွတ်ဆွတ်ပြောသလိုခွင်လန်းတွေကလည်းစစ်တပ်ကဖွင့်ထားပြီးတယ်ဆိုတော့ဘယ်လန်းကိုရွေးဖို့မေစင်စိတ်ကူးထားလဲရှင
်အာကျမကတော့ဘိုးတင်နန်းကိုစိတ်ကူးထားပါတယ်ရှင
်ဘိုးတင်နန်းတက်ဖို့ကဘာတွေလိုအပ်ပါလဲ
ဘိုးတင်နန်းတက်ဖို့ကတော့အဲ့မှာဖြေရတဲ့ဆောင်မှုပဲရှိတယ်ကျမစစ်တပ်ထဲဝင်တဲ့ဆမိုဝဲကျန်ဒီကနည်းနည်းပို့ပြီးတော့ခတ်တယ်ပေါ့နော်တင်ချာလို့အင်္ဂလိပ်စာလို့အာနောက်ပြီးတော့လေတက်လည်းဖြစ်နေတဲ့သူကသူတို့လင်းရင်ဆက်အကြောင်းလေးပေါ့နော်အဲ့ဒါလေးသူတို့မေးပါလေအဲ့ဒီဆမိုဝဲမှာတော့နောက်ပြီးတော့ physical training ရဲ့အတွက်လည်းသူတို့ထပ်ပြီးတော့မေးတယ်ကျမကြီးလည်းသူတို့ထပ်ပြီးတော့စစ်ပါတယ်ဒီဘိုးတင်နန်းကိုတက်ဖို့တော့ကကျမရဲ့တမူဝလေးပြီးတော့ပေါ့နော်သူတို့ထောက်ခံချက်ရေးပေးရပါတယ်ဒီစစ်တပ်ထဲမှာကျမကဘလောက်ကောင်းတဲ့အတွက်သူတို့ဘလောက်ကျမကိုလူတဲ့အတွက်ပေါ့နော်နောက်ပြီးတော့ဒီကျမကျမကြီးကလည်းဘလို့ကောင်းပါလဲကျမရဲ့ဟိုစိတ်တက်ကလည်းဘလို့ကောင်းလဲပေါ့နော်အဲ့အတွက်သူတို့သူ့ရှိရလေးပြီးတော့ထောက်ခံချက်လိုပါတယ
်ဆိုတော့အခုလက်ရှိအခြေအနေမှာမီးစင်ဘာဆက်လုပ်မလဲတော့မာစတာရင်တက်မှလားဘူတင်နောင်းရင်လုပ်မှလားဘူတင်နောင်းလုပ်ပြီးတော့မာစတာတက်မှလားအဲ့ဒါလေးနည်းနည်းရှင်းပြပြပေါ့နော
်အဲတကယ်ပြောလို့ရှိရင်ဟိုနှစ်ခုကိုတပြိုင်တည်းအလုပ်လုပ်ရပါတယ်ရှင်နှစ်ခုဆိုတာကတော့မာစတာနဲ့ဘူတင်နန်းနဲ့ပေါ့နှစ်ခုစလုံးကိုပေါင်းပြီးတော့တပြိုင်တည်းလုပ်လို့ရပါတယ်ရှင်ဒါပေမဲ့ကျမတို့ကကြတော့မာစတာကရေးကြည့်နေတဲ့အတွက်မာစတာကိုအရင်တက်ပါမယ်ရှင
်နောက်ဆုံးအနေနဲ့မေးချင်တာကတော့မေးစင်အခုအသက်17နှစ်ထဲရပါတော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့ဘွဲ့ရပြီးတော့စတက်ထဲဝင်ဖို့ကြိုးပမ်းနေတယ်ဆိုတော့ကို့ဘဝကိုပြန်ပြောင်းကြည့်လို့ရှိလို့ရှိရင်အတူကျုံပေါ့နော်ဘယ်လိုသုံးသပ်ပါလဲရှင
်ကျမဒီမှာရောက်နေတာကတော့ဟုတ်ပါတယ်ဟို15နှစ်တော့ရှိပါပြီပေါ့နော်ပြန်ပြီးတော့ကြီးခဲ့လို့ရှိရင်တော့စူးစားတာရပါတော့เนาะအမေရိကကိုစရောက်တဲ့အင်္ဂလိပ်စကားလည်းသိမှတ်တဲ့လူအပြောခံတာလေးတွေလည်းရှိခဲ့တာပေါ့ဒါပေမဲ့အဲ့ဒါလေးကိုဖယ်ပြီးတော့ကို့ဘာကိုအော်ဒီနိုင်ငံကိုအခွင့်အရေးပေးတယ်ဆိုပြီးတော့စူးစားလာပြီးတော့ကျမနဲ့ကျမအမေပေါ့เนาะနှစ်ယောက်သားရုန်းကန်ပြီးတော့တဖြည်းဖြည်းနဲ့ပေါ့ဆိုရီဒါလေးပြီးတော့ဒီဖော်ဝင်အင်ဒီနာရောင်းလို့ကျမမေကလည်းကျမကိုပြောတာပေါ့เนาะဝေးရပြီပါလို့ရှိရင်သူပြောပါလေတဲ့ဆိုတော့သူဖြစ်ချင်တဲ့ဆန္ဒလေးအတိုင်းဝဲရအောင်လို့ပေါ့နော်လို့နောက်ကျမဖြစ်ချင်တာကလည်းဒီစက်တက်ထဲဝင်ပြီးရစက်တက်မှာလည်းယာသူကြီးရဲ့အထိပေါ့နော်ဟိုကပြင်ဆင်ရတဲ့အထိလောက်ပြီးတော့ကျမမိဘနှစ်ယောက်စလုံးကိုအသက်ကြီးသွားလို့ရှင်သူတို့နှစ်ယောက်တည်းဘာမှမပူမင်အောင်လို့ပေါ့နော်အဲ့လိုနေစေချင်တာပေါ့နေစေချင်တော့ခုဒီတို့အမေရိကလေးပြီးတော့ပေးတဲ့ဒီအခွင့်အရေးကိုရအောင်ယူပြီးတော့ကျမဒီလိုလှုပ်ခဲတာပေါ့နော်အဲ့ဒါလေးပြန်ပြီးတော့ပြန်ကြည့်လို့ရှင်ငူစရာလေးလည်းရှိတယ်ပျော်တဲ့နေရာလေးလည်းရှိပါတယ်ရှင့
်ငူစရာလေးတွေရှိတယ်ဆိုတော့ငူစရာလေးပျော်စရာလေးနည်းနည်းပြောပြပေးပါလားကျမတို့မျှဝေလို့ရတာ
ငူစရာလေးရကြတော့ဒီစားရောက်တဲ့အချိန်မှာဒီမှာပြောလွမ်းတာပေါ့အမေရိကကိုရောက်တဲ့အချိန်မှာကိုယ်နိုင်ငံလည်းမဟုတ်ဘူးသူတို့စကားကိုလည်းမတက်ဘူးလူများပြောနေတယ်အဲ့လိုခံခဲ့ရတာပေါ့အเจ้าမှဆိုလို့ရှင်နဲ့ စကားမပြီးလို့ဆိုပြီးတော့အမေရိကန်ကျောင်းသားတွေအားလေးကိုပြောတာလေးတွေခံခဲ့ရတယ်။ဒါပေမဲ့ဆီယာမတွေအားလည်းအကုန်လုံးတွေးကြမြ၅တန်းနဲ့ပေါ့ဒီကောလိပ်ကျောင်းအထိသူတို့မြတ်ဆီယာမတွေအကုန်လုံးသူတို့ကူညီပေးကြရတယ်။အင်္ဂလိပ်စာတက်ဖို့အတွက်အစားဆုံးပေါ့နော်ဟိုစကောလာရှစ်ရဖို့အတွက်ကအစားဒီကောလိပ်ကျောင်းပြီးွားပြီးတော့ဒီကတွေးခဲ့တဲ့ပေါ်ဆာဆာရီအစားသူတို့အားလုံးကိုအလုံးစကူညီပေးကြရတယ်။ပျော်စရာကြတော့ကြီးလေလို့ရှင်အမေရိကန်ကိုစားရောက်ကြပြောရရင်စုံညာစားခဲ့ရတာပေါ့အခုကျတော့ကျမရဲ့ကျမအမေရဲ့အဲ့လိုမျိုးလေးပဲအေးစစ်စစ်နေအခုနေနေရတယ်ပေါ့အဲ့ဒါလေးကိုပြန်ပြီးတော့ကြည့်ခဲ့လို့ရှိရင်ပေါ့
ကျေနပ်မိတာပေါ့
ဟုတ်ကဲ့ပါ
ဒေါ်လာလာတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးမှတော့အခုတခါသိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တော်ခင်မျိုးသက်ကတင်ဆက်မှာပ
ါ။ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမုတ်တုံရာသီရောက်တိုင်းရေကြီးရေရှမ်းမှုတွေမြေပြိုမှုတွေကျုံနေရတာကိုကာကွယ်နိုင်ဖို့အတွက်ဘာရီလှုပ်ဆောင်တဲ့နဲ့ဆိုတော့ကိုအမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ကတဘာဝဝန်ကျင်ဆိုင်ရန်အင်ဂျင်နီယာဒေါ်အေးဂျီကိုမေးမြန်းပြီးတင်ပြပေးမှာပါ။နေ့စဉ်ကြုံတွေ့နေရတဲ့ရေကြီးရေရှမ်းမှုအန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်ပထမဆုံးဒီလိုရေကြီးရေရှမ်းမှုတွေဘာကြောင့်ဖြစ်ရလဲဆိုတာကိုကြည့်ရအောင်ပါ။
ဗမာပြည်မှာဖြစ်တာကဒီတဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်နောက်တခြားအချက်တွေလည်းပါပါလိမ့်မယ်။ဒီကြီးတဲ့ဟာမှာကြည့်မယ်ဆိုရင်အချက်က14ခုလောက်ရှိပါတယ်ဖြစ်နိုင်တဲ့အကြောင်းပေါ့နော်။အဲမိုးရေချင်းရှိတယ်။မိုးရွာလို့ရှိရင်လက်ခံမဲ့အပင်တွေပေါ့နော်ဘလောက်ရှိတယ်လဲ။နော်နောက်အပင်တွေကိုဒီမှာရှိတဲ့မိုးရေကိုလက်ခံမဲ့ area ဘလောက်ရှိတယ်လဲ။နောက်ပြီးတော့ရေကာတာတို့နော်တောင်ကုန်းတို့မြေကြီးတို့ရေစီးသွားမဲ့နေရာမှာရှိတဲ့အဆောက်အဦတွေဘလို့စောက်ထားလဲပေါ့နော်။မျိုးပြအတုံးဘလို့တုံးတယ်လဲတို့နောက်ပြီးတော့မျိုးရဲ့ကြီးထွားမှုပေါ့အစုံစုံရှိပါတယ်။အဘိရေနှောင်းကဘလို့မိုးရွာခဲ့တာလဲကန်ယိုရန်တို့ဘာတို့ကနေပြီးတော့ရေတွေဝင်လာတာလားနောက်မှုန်တိုင်းကဝင်လာတာလားရေကဘလောက်ဆိုတယ်စသဖြင့်အကြောင်းက14ခုလောက်ရှိပါတယ်14 15ခုလောက်ရှိတယ်အဲ့တော့ဗမာပြည်မှာဖြစ်တာကတော့ကျမရဲ့အမြင်ပေါ့နော်မှားခြင်းနဲ့မှားပါလိမ့်မယ်အဲတဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်တစ်ဖက်ကလည်းရေမကြီးအောင်လူအနေနဲ့လှုပ်ဆောင်နိုင်စရာတွေအများကြီးရှိပါတယ်အဲ့ဒီပိုင်းကမလုတ်တာတွေကလည်းမလုတ်ဖြစ်တာတွေပေါ့နော်အကြောင်းမျိုးမျိုးကြောင့်ကလည်းပါလိမ့်မယ်ဒီမှာဥပမာဆိုရင်ဒီမှာဆိုရင်ရေနှုတ်မြောင်းတွေကလုံးဝအပိတ်မခံပါဘူးရေကြီးတဲ့အချိန်မှတောင်မှတစ်ပင်တွေမှာပျက်စီးရဲဆိုရေမြောင်းပိတ်မှာဆိုလို့မျိုးကနေပြီးတော့အုပ်ချုပ်တဲ့လူတွေကအကုန်လုံးကြာတွေဆွဲပြီးတော့လွတ်ရအောင်ထားနေပါတယ်အဲ့ဒါမျိုးမရှိရင်နောက်တစ်ချက်ကပါလဲဆိုမြေပြိုကျခြင်းပေါ့နော်ဒီမှာဆိုရင်မော်လမြိုင်မှာဆိုမြေပြိုကျတယ်လို့ပြောတယ်အဲ့တော့မြေပြိုကျတဲ့ခါမှာလည်းတဘာဝပြည့်ရန်ကြောင့်ပြင်ကျော်တာလည်းဖြစ်နိုင်တယ်တစ်ဖက်ကလည်းပါလဲဆိုလို့ရှိရင်မြေပြိုကျတာကိုအစာဦးတွေစောက်တဲ့ခါမှာတတိချာချာပါမစ်ဒီပန်နဲ့ချိန်ပြီးတော့စောက်တင်တလားမစောက်တင်တလားဘယ်လိုပုံစံနဲ့စောက်တင်တလဲမြေထင်းနိုင်ငံတွေရှိတင်တလားစသည်ဖြင့်အဲ့ဒါမျိုးတွေကိုရောလုတ်ခဲ့တလားဆိုတာကိုလည်းပြန်ချိန်ဖို့လိုပါတယ်ဒီမှာဆိုလို့ရှိရင်ရက်ွက်တွေပါတယ်ဆိုလို့ရှိရင်ရက်ွက်အစ်တစ်ခုပေါ်တာဖြစ်ဖြစ်အော်လို့ဆောက်တာအစဒီဟာတွေကမြေအောက်လိုင်းနေလည်းရှိတယ်ရေနှုတ်လိုင်းနေလည်းရှိတယ်အဲ့လိုင်းတွေကိုတွားပြီးတော့ထိကင်မှလားဘယ်လိုဖြစ်မှလဲဆိုတာရှိပါတယ်နောက်တစ်ချက်ကလည်းဒီမှာဆိုရင်မြောင်းနေအားလုံးကအကုန်လုံးကအပေါ်ကပိတ်ထားပါတယ်အဲ့တော့အပြင်ကနေပြီးဝင်လို့မရဘူးအစအမှိုက်တရိုက်တွေပဲဖြစ်ဖြစ်အကျိုးပဲဖြစ်ဝင်လို့မရဘူးဟိုဗမာပြည်မှာတော့မြောင်းတော်တော်များများကတော့ပွင့်ရဖြစ်နေတယ်အဲ့တော့ဆိုတော့အဲ့လိုမျိုးအဲ့တော့ရေမောင်းပိတာကြောင့်ဖြစ်တာလားနောက်ပြီးတော့ဒီမြေပြိုတဲ့ဟာကိုထိန်းလို့ဖြစ်တာလားဒါမှမဟုတ်လို့ရှိရင်လည်းဒီမှာဆိုလို့ရှိရင်ရေစီးရလမ်းကြောင်းပေါ့နော်ဘယ်လိုပုံစံဘယ်နေရာကိုဆင့်မယ်ဆိုတဲ့ဟာသူတို့မြေပုံရှိပါတယ်အဲ့မြေပုံကိုအမြဲတမ်းအင်ဂျင်နီယာတွေကကြည့်ပြီးပြောင်းသလားမပြောင်းသလားဘယ်လိုဆိုအမြဲတမ်းလုပ်နေပါတယ်ဗမာပြည်မှာအဲ့လိုလုပ်သလားမသိပါဘူးအဲ့လိုဆိုတော့ဒီခါလေးကြလို့ရှိရင်ဥမာဆိုတော့ဟိုနေရာကအစကတော့ဒီကမြင်ရနေနေရနေလားနဲ့အကြောင်းတစ်ခုကြောင့်ဒီကဒီလိုရှောမစင်းမင်းနဲ့တစ်ခုခုဖြစ်သွားမယ်ရှိပြီးသားကန်ကြီးကိုဖြိုးလိုက်တဆုပ်ဖြစ်အမျိုးမျိုးဒီလိုရေစင်းရလမ်းကြောင်းကိုထိခိုက်နိုင်တဲ့အကြောင်းတွေအများကြီးရှိပါတယ်အဲ့ဒါကိုကြည့်သလားအဲ့ဒါတွေအများကြီးထည့်စဉ်းစားလို့ပါတယ်အကြောင်းမလို့တစ်ခုတည်းနဲ့လို့ပြောလို့မရပါဘူ
းဟုတ်ကဲ့ရန်ကုန်မြို့ကလူရေတော်တော်ထူထပ်ပါတယ်ရန်ကုန်မြို့မှာရေမိုးရင်းကြလို့ရှင်မြောင်းနေမှာရေရှမ်းနေရေကြီးတယ်ဒီပြဿနာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာလုပ်တင်တယ်လို့ထင်ပါလဲတော်အေးကြီးနေနဲ့
ဟုတ်ကဲ့အေးကြီးတာကတော့ရန်ကုန်မြို့ကတော့မြို့ရွာ နော်မြေရွာကိုအစီအစဉ်ချမှုပေါ့နော်ကျွန်တော်အစီအစဉ်ချတဲ့အခါမှာနံပါတ်၁ချက်ကအစာဥရှောင်းမယ်ဆိုလို့ရှိရင်ပါမစ်ဒေတာယူရပါတယ်ဘာအစာဥဖောက်ပြီးတော့အဲ့အစာဥထဲမှာခုနကပြောသလိုရေစီးလမ်းကြောင်းတွေမပိတ်ဆိုတော့လောက်ရတယ်ဒါထုံးစံနော်နောက်တစ်ခုကပါလဲဆိုလို့ရှိရင်တစ်ပင်တဘာဝပောက်ပင်တယ်ပေါ့တဘာဝပောက်ပင်တွေကလည်းရှိဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှရေကအရှိန်နဲ့ဆင်းလာလို့ရှိရင်သူတို့ကဒါကိုဟန်တာပေးထားတယ်နောက်ပြီးမြေကြီးနဲ့လည်းစုပ်ထားတယ်ရန်ကုန်မြို့မှာဆိုလို့ရှိရင်ဒီကတ်တရလမ်းပဲဖြစ်ဖြစ်ကွန်ကရစ်တွေပဲဖြစ်ဖြစ်ဖြစ်နေတာတွေကဘလောက်ရှိရမလဲမဖြစ်ဖက်နဲ့တစ်ပင်ဘလောက်ရှိတယ်လဲဆိုတာဒါလည်းကြည့်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျမအတိတ်ရောက်ခဲ့အင်းဆိုလို့ရှိရင်သူအိမ်ဝင်းထဲမှာပဲတခါတည်းအကုန်လုံးကိုကွန်ကရစ်လောင်းပြစ်လိုက်ပါတယ်အမေရိကန်ပြည်မှာဆိုဒီလိုလုပ်လို့မရပါဘူးကိုအိမ်ဝင်းမှာတောင်မှဘလောက်ကတော့မြေသားထားရမယ်ဘလောက်ကတော့မြေစိတ်လို့မရတဲ့ကွန်ကရစ်တမန်တည်းထားနိုင်တယ်ဆိုတာကိုသူတို့မှအချိုးတွက်ချတာရှိပြီးတော့ကိုတစ်ခုခုလုပ်မယ်ဆိုရင်တော့ပြောရပါတယ်ဘာကြောင့်လို့လဲဆိုတော့ဒီလိုမြေကြီးတွေကိုစိတ်ဆံမရှိလို့ရှိရင်ရေတွေကတဟော်ဟော်စီးထားမယ်အဲ့တော့ရေပိုက်လိုင်းတွေပါတယ်ဆိုတာကအင်ဂျင်နီယာတွေကစတွက်ထားလို့ရှိရင်ဒီလောက်တလောက်ဆိုသူကခံမှန်းထားတာဝုန်းကနေစီလာမဲ့ဟာတွေကိုလည်းခံနိုင်ကြမှာခံနိုင်မယ်ပေါ့နော်အဲ့ဒါတွေကအရေးကြီးပါတယ်နောက်တစ်ချက်ကပါလဲပမာပြည်မှာအထူးသဖြင့်မြန်ကုန်မြို့မှာမြေခွက်ကအမတန်ဈေးကြီးတဲ့အတွက်ကြောင့်မလို့မြေခွက်တွေ့တိုင်းအင်းဆောင်နေပါတယ်အဲ့တော့မြေခွက်တွေမှာဆိုလို့ရှိရင်ဒီမှာအမေရိကန်မြေမှာဆိုရင်ရက်ခွက်အစ်တစ်ခုပေါ်ပါပဲဖြစ်တစ်ခုလုံးမယ်ဆိုရင်ကွက်လက်ထားပြီးကန်တူးပါတယ်သူတို့ကန်တူးလိုက်ရပါတယ်ကန်တူးတဲ့သဘောကတကယ်လို့များစစ်ပင်တွေကိုခုတ်ပြီးတော့အိမ်တွေဆောက်လိုက်တဲ့အခါမှာမြေကြီးအစားအမန္တလင်းပေါ့နော်ကွန်ကရစ်တွေဖြစ်သွားတဲ့အခါမှာအထဲတွေကိုမစိမ့်တော့ရေစင်းဆုံးမြန်တဲ့အခါမှာအဲ့ရေတွေကိုမြောင်းနဲ့မသွားခင်မှာရက်ကွက်မှာကန်ထဲမှာခဏလှောင်ထားဖို့ပေါ့နော်အဲ့ဒီတည်းထားပါတယ်ရန်ကုန်မြို့မှာကြီးရတာအဲ့လိုလှောင်တဲ့နေရာကိုတော့မရှိပါဘူးမြေကွက်ကိုအသုံးပြုမှုကိုအမတန်အရေးကြီးတယ်လို့ထင်ပါတယ
်အခုလိုမြေအသုံးချမှုဟာရေကြီးရေရှမ်းမှုအတွက်တည့်ရောက်မှုရှိတယ်လို့အမှိုက်ပြဿနာနဲ့စီကန်းစနစ်တကျမရှိတာကလည်းရေချောင်းပိတ်ဆို့မှုကိုအဓိကဖြစ်စေတာပါ
လူဦးရေကများပြလာတဲ့အတွက်ကြောင့်မလို့ရန်ကုန်မြို့မှာအမှိုက်တွေကလည်းအများကြီးများနေပါတယ်။အိမ်တွင်းထိုက်တဲ့အမှိုက်တွေမကဘူး။ဆောင်းလို့ရင်းနဲ့ပတ်သက်တာပဲဖြစ်ဖြစ်အိမ်အမှိုက်တွေကမြောင်းနေသွားပါတယ်။ဒီမှာဆိုလို့ရှိရင်ဆောက်ဦးတွေမှာအကျိုးအပြည့်ကွန်ကရစ်တွေပါတယ်ကအစအဲ့ထဲကိုမဝင်ရအောင်လို့သူကပါမစ်ယူရပါတယ်။အစဦးဆောက်တဲ့ contractor တွေကရေမြောင်းတွေကိုအမတန်ကာကွယ်ထားပါတယ်။ရန်ကုန်မြို့မှာအဲ့လိုမရှိပါဘူး။နောက်ပြီးတော့နေရာတကာကိုစီကန်တကျလုပ်ဖို့လိုတယ်ပေါ့နော်။စီကန်တကျလုပ်တဲ့ခါကျတော့အမေဘုတ်ကချီမင်းလို့ဖြစ်ပြီးတော့ဘေးကနေအစထုတ်ပြီးတော့ဆွဲရမယ်ဆိုတာမသိဘူးဖြစ်နေပါတယ်။လမ်းနေပါလေဖောက်တာဆိုစီပင်သားရဌာနအနေနဲ့တကြမမတ်လုပ်ဖို့လိုပါတယ်။အဲ့ဒါတွေမလုပ်တဲ့အခါကျတော့အကုန်လုံးကကိုရောပြီးတော့ပေါင်းစုပြီးတော့အကျိုးသက်ရောက်မှုကဘာလဲဆိုတော့နည်းနည်းလေးတော့မှမိုးတောင်ရွာမခံနိုင်ပါဘူး။ရေတွေရှမ်းပါတယ်။နောက်မနီမန်လည်းရှမ်းပါတယ်။မြို့တွေတော်တော်များများကနောက်ဆိုအဲ့လိုပဲဖြစ်မဲ့ပုံရှိပါတယ
်။တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြည်ပါနောက်တစ်ပတ်မှာတော့ရေကြီးရေရှမ်းမှုအန္တရာယ်ကာကွယ်ဖို့လုပ်တင်လာတွေကိုတင်ပြပေးပါမယ်ဆိုတာကိုပြောကြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော
်ဒေါကင်မြို့တဲ့ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။အီရန်နိုင်ငံရဲ့ထင်ရှားတဲ့လူခွင့်ရှင်နေ Nasrin Sotoudeh ကိုထပ်မံဖမ်းဆီးလိုက်တဲ့အတွက်အထူးစိုးရင်ကြောင်း American ပြည်ထောင်စုကပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရ Heather Newberg က Miss Sotoudeh ဟာသူ့ရဲ့နေအိမ်မှာဇွန်လ13ရက်နေ့ကအဖမ်းခံခဲ့ရပြီး Even အချင်းထောင်ကိုပို့ဆောင်ခံခဲ့ရတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။even အချင်းထောင်ဟာအီရန်အစိုးရရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ဆက်ဆက်နေတဲ့အချင်းထောင်အဖြစ်လွန်ခဲ့တဲ့လအတွင်းတုန်းကအမေရိကန်ဗန်နာရေးဌာနကသတ်မှတ်ထားတာပါ Miss Sotoudeh အနေနဲ့ထောင်ထဲ၅နှစ်ကြာခံမှာဖြစ်ကြောင်းသူ့ကိုလာဖမ်းသူတွေကပြောဆိုတယ်လို့ Sotoudeh ရဲ့ခင်ပွန်း Reza Khandan ကအီရန်ကျောင်းသားသတင်းဌာနကိုပြောပါတယ်ဒါပေမဲ့လည်းဘလို့ပြစ်မှုမျိုးကျူးလွန်ခဲ့လို့အခုလိုထောင်ထဲချမှတ်ခံခဲ့ရတယ်ဆိုတာကိုတော့အာဏာပိုင်တွေကသူတို့ကိုမပြောကြောင်းခန္ဒန်ကပြောပါတယ်နိုင်ငံတော်လူညိုရေးချုပ်ပေါက်တဲ့ဆိုတဲ့ဆွဆဲချက်နဲ့အရင်ကထောင်ထဲ၃နှစ်ကြာခံခဲ့ရပြီးတဲ့ Miss Sotoudeh ဟာအီရန်ရဲ့ထင်ရှားတဲ့လူခွင့်ရေးရှင်တွေတူဖြစ်ပြီးအီရန်ဆွေရကိုစန့်ကျင်တဲ့လူများလေးစားတဲ့ညီငယ်ညူပဲဆုရှင်ရှီရင်အဘာဒီဘဟာယီလူနည်းစုဝင်နေတဲ့မတရားနိုင်ထက်ပြုကျင့်ခံရတဲ့အမျိုးသမီးတွေကလေးငယ်တွေအတွက်လည်းအမှုလိုက်ပေးခဲ့ဘူးသူဟာအဲ့လိုသူ့ရဲ့လူခွင့်ရေးအတွက်ကြိုးပမ်းအားထုတ်မှုနဲ့လွတ်လပ်စွာတွေးခေါ်ဆောင်ရွက်မှုကိုဂုဏ်ပြုတဲ့အနေနဲ့2012ခုနှစ်မှာ Miss Sotoudeh ကိုဥရောပသမဂ္ဂကထင်ရှားတဲ့လူခွင့်ရေးဆရာ Sakharov ဆုချီးမြှင့်ခဲ့ပါတယ် အခုလပိုင်းနေ့အတွင်းမှာဆိုရင်လဲမစ်ဆိုဒူဒေဟာလူခွင့်ဆိုင်ရာကိစ္စရဲ့တော်တော်များများအတွက်အတိုက်ခံပြောဆိုနေပြီးနိုင်ငံတော်လူညိုရေးဆိုင်ရာဖောက်ပြက်မှုနဲ့ဆွဆွဲခံရသူတွေအနေနဲ့သူတို့အတွက်ရှေ့နေလိုအပ်ကြောင်းတောင်းဆိုတဲ့အခါမှာနိုင်ငံတော်ကအတိအမှတ်ပြုထားတဲ့ရှေ့နေ20လောက်တည်းရာပဲရွေးချယ်ရမယ်ဆိုတဲ့အီရန်တရားရေးဌာနရဲ့ဆုံးဖြတ်ချက်ကိုသူကပြင်းပြင်းထန်ထန်ဝေဖန်နေပါတယ်ဒါအပြင်လူများကြားသွားလာတဲ့အခါမှာဟီဂျက်ကောင်းချုံမွေးစင်ရေးဆန္ဒပြတာကြောင့်ဖက်စီခံရသူအမျိုးသမီးတွေအတွက်လည်းသူဟာအမှုလိုက်ပေးနေပြီးလွန်ခဲ့တဲ့ဇန်နဝါရီလကစတင်လို့ကောင်းမြတ်ချုံမွေးစင်သူအမျိုးသမီးဒါဇင်နဲ့ချီကိုအာဏာပိုင်တွေကဖမ်းဆီးထားပါတယ်အီရန်ဆိုရကိုလူခွင့်ရေးအတွက်အန်တူတာကြောင့်လူငယ်ရနေတဲ့အတွင်းအစိုးရရဲ့အကြံကျေအနောက်ရှက်ပေးမှုကိုမစ်ဆိုဒူဒဲအနေနဲ့ရင်ဆိုင်ခဲ့ရတယ်လို့လဲပြောခွင့်ရနယူဝက်ကဆိုပါတယ်မစ်ဆိုဒူဒဲကိုဖမ်းဆီးမှုကြောင့်လူခွင့်ရေးစောင့်ကြည့်ကဲခတ်တဲ့အဖွဲ့တွေကလည်းဝေဖန်ပါတယ်လူခွင့်ရေးအတွက်ရေစံတတိအပြည့်နဲ့ကာကွယ်သူတဦးကိုဂုံတိတ်ခါကင်းမဲ့စွာတိုက်ခိုက်မှုဖြစ်တယ်လို့ Amnesty International အဖွဲ့ကြီးကဝေဖန်တယ်လို့အီရန်လူထုအတွက်မမမမယက်တီပေးတာကြောင့် Champion တဦးအဖြစ် Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလည်းဂုံပြုခေါ်ဆိုပါတယ်အီရန်အာဏာရှင်တွေရဲ့ဖိနှိပ်မှုတွေကိုကာလကြာရှည်စွာခံခဲ့ရတဲ့အီရန်လူထုအတွက်ရေစံတတိအပြည့်နဲ့ဆောင်ရွက်ပေးတဲ့မစ်ဆိုဒူဒဲကိုအမေရိကန်ပြည်အောင်စုအနေနဲ့ထောက်ခံအားပေးပါကြောင်းနဲ့သူပါဝင်လူခွင့်ရေးအတွက်သူတို့ရဲ့သဘောထားတွေကိုဖွင့်ဟပြောဆိုမှုကြောင့်အချင်းချခံရသူတွေကိုအီရန်အာဏာပိုင်တွေအနေနဲ့အ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းလည်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရဟေတာနယူဝက်ကပြောပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေ6နာရီခွဲမှာထုတ်လွှင့်မဲ့ VO အစီအစဉ်တွေကိုလိုင်းတို19.25ရို့မှာဖန်ယူနားဆင်ပါ။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်လွင်ကပြောပြပေးပါအောင်ဗျာ။
အမေရိကန်ပြည်ထောင်စုမြို့သားလူညွန့်ရေးချန်ပီယံဂျွန်ဘော်တန်လာမယ့်သတင်းပတ်ထည်ရုရှားကိုအလဲပတ်ရောက်လာတဲ့အခါမှာရုရှားသမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးမှုဖြစ်ပေါ်အောင်ရုရှားအစိုးရအရာရှိတွေတိုင်ပင်ဆွေးနွေးနေကြတယ်လို့ Test ရုရှားသတင်းဌာနကဖော်ပြပါတယ်။အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့အကြားထိပ်သီးဆွေးနွေးပွဲတစ်ခုလာမယ့်လတွင်ပေါ်ပေါ်ရေးကြိုးပမ်းစီစဉ်ဖို့ရုရှားကိုဂျွန်ဘော်တန်ရောက်လာမယ်ဆိုတာအမှန်ပဲလို့ရုရှားအစိုးရဘက်ကကြေညာပရင်းနေကပဲအတည်ပြုချက်ပေးပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်အောင် IS သွေးကြောအဖွဲ့ကိုအားပေးထောက်ခံမှုနဲ့တရားရင်ဆိုင်နေရတဲ့အင်ဒိုနီးရှားနိုင်ငံကအစ္စလာမစ်ခေါင်းဆောင်တဦးကိုမြို့တော်ဂျကာတာတရားရုံးတစ်ခုကတောက်ကြံနေကြပဲတေးတန်ချမှတ်ခဲ့ပါတယ်။အာမန်အဗ်ဒူရာမန်လို့ခေါ်တဲ့အစ္စလာမ်ဘာသာရေးခေါင်းဆောင်ဟာနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှု၅ခုဇက်တိုက်ဖြစ်ပေါ်အောင်ထောင်ထဲကနေစီစဉ်ခဲ့မှုနဲ့ပတ်သက်ပြီးတော့ဂျကာတာတရားရုံးကနေတေးတန်ချမှတ်ခဲ့တာပါ။ရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တဖက်နိုင်ငံဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရအောင်လှုပ်ဆောင်ခဲ့မှုနဲ့မြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့အရာရှိစုစုပေါင်း9ဦးကိုရေးယူတန်ခတ်ဖို့ဥရောပသမဂ္ဂကစီစဉ်လိုက်ပြီးလို့ဇွန်လ22ရက်နေ့ထုတ် The Wall Street Journal မှာဖော်ပြထားပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့ရဲ့လိုအပ်နဲ့ပတ်သက်ပြီးတော့ပြစ်ဒဏ်ခတ်တဲ့ဆောင်ရွက်မှုတွေကိုဥရောပသမဂ္ဂအဖွဲ့ခေါင်းဆောင်တွေကအပြောသက်သက်မဟုတ်ဘဲလက်တွေ့ပြမယ်သဘောပဲလို့တန်တမန်ရဲ့ပြောဆိုချက်ကိုကိုကပြီးတော့သတင်းမှာဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုတင်းလာနေမှာတရားဝင်ချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုပြစ်ဒဏ်ခတ်ခံရမဲ့သူတွေဟာဘယ်သူလဲဆိုတာကိုတော့မသိရသေးပါဘူး။ဇွန်လ23ရက်မနေ့ဖြန်မှာကစားကြမဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေမှာအုပ်စုဂျီကဘယ်လ်ဂျီယံနဲ့တူနီရှား၊အုပ်စု F ကတောင်ကိုရီးယားနဲ့မက္ကဆီကို၊ဂျာမနီနဲ့ဆွီဒင်တို့ဖြစ်ကြပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်အောင်လွင်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျူနာကမ်မင်းဖြစ်ပါတယ်။ VOA အမေရိကန်တန်စနေနေ့မနက်ဖက်မြန်မာဘာသာအစီအစဉ်ကိုလိုင်းလိုမီတာ2440 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။မနက်ဖြန်အစီအစဉ်တွေမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။သတို့ရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.